Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းပေးကြပါလိမ့်ခင်ဗျာ VOA American တိုင်းရဲ့2025ခုနှစ်ဖေဖော်ဝါရီလ23ရက်စာသာပရိသတ်မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ရဲ့ပထမပိုင်းနာရီဝက်ကတော့လိုင်းနူမီတာ25 32 40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနင်္လာလုံးစာအစီအစဉ်ကိုတော့လူလူမိတ်ဆွေဂျိုလူစလောင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် Facebook YouTube ကနေလည်းအခုပဲဓာတ်ရိုက်ထုတ်လွှင့်နေတာပါကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်သွားမှာပါဗျာ
ယူကရိန်းစစ်အဆုံးသတ်ရေးအ мян ဆိဆက်ဆွေးနွေးဖို့အမေရိကန်သမ္မတကကတိပြုလိုက်ပါတယ်ယူကရိန်းအနေနဲ့2014မတိုင်ခင်ကနယ်မြေပိုင်းခြားမှုအတိုင်းပြန်ရဖို့ညှို့လင့်တာကလက်တွေ့မကျဘူးလို့အမေရိကန်ကာကွယ်ဝင်ကြီးကပြောပါတယ်ဘယ်လာရုစ်မှာတုံ့နစ်ချက်ဖန်ခံထားရတဲ့ RFIL သတင်းတောက်ပြန်ပြီးတော့လွတ်မြောက်လာပါပြီ
ဒီလိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်အပြီးမှာတော့အိန္ဒိယဝန်ကြီးချုပ်မိုဒီအမေရိကန်လာရောက်ပြီးသမ္မတဒိုနယ်ထရန့်နဲ့ဘာရီဆွေးနွေးကြဖို့ရှိတယ်လဲတခါစစ်ကောင်စီတပ်ကသခိုင်းဘက်မှာနေပြည်တော်လုပ်နေတဲ့အခြေအနေရှမ်းပြည်နယ်ဘက်ကဥယျာဉ်ဆွန့်ခွာတင်းရှောင်နေရတဲ့ဒုက္ခသည်တွေကြုံနေရတဲ့ကျန်းမာရေးအခက်အခဲနဲ့ထိုင်းနယ်စပ်ကအွန်လိုင်းငွေလိမ်ဂိုင်းတွေကိုဖိဖိစီနှိမ်နင်းလာတဲ့ထိုင်းအစိုးရလုပ်ရက်ပေါ်သုံးသက်ချက်တွေကိုတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာအယ်ဒီတာနဲ့ဆွေးနွေးကန်ဂျန်စီအားကစားအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ညမ်းအေးကပြောပြသွားမှာဖြစ်ပါတယ်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာတယ်လီဖုန်းဆက်သွယ်စကားပြောခဲ့ကြပြီး၃နှစ်နီးပါးကြာဖြစ်ပွားနေတဲ့ရုရှားယူကရိန်းစစ်ပွဲအဆုံးသတ်နိုင်ရေးအတွက်ယူကရိန်းကောင်းဆောင်နဲ့ဆစ်ဆက်ညှိနှိုင်းမှုတွေချက်ချင်းစတင်ဖို့သဘောတူညီခဲ့ကြောင်းဗိုလ်တုံးကကြေညာပါတယ်ယူကရိန်းသမ္မတဇလန်စကီကိုကျွန်တော်တို့စကားပြောခဲ့ကြောင်းအခုကိုပြောဖို့လုပ်နေပြီလို့သမ္မတထရန့်ကသူ့ရဲ့လူမှုကွန်ရက်မီဒီယာ Truth Social မှာရေးပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမာကိုရူဘီယိုအမေရိကန်ဗဟိုထောက်လိုင်းအေဂျင်စီ CIA အကြီးအကဲဂျွန်ရက်ကလစ်အင်ပီရိုအမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဝေါ့စ်နဲ့အထူးတန်တမန်စတီဗ်ဝစ်ကော့ဖ်တို့ဦးဆောင်မဲ့ဆစ်ဆက်ညှိနှိုင်းမှုတွေအောင်မြင်မယ်လို့သူ့အနေနဲ့အခိုင်အမာကိုယုံကြည်ထားကြောင်းလဲသမ္မတထရန့်ကပြောပါတယ်။ရုရှား-ယူကရိန်းပြည်ပကအဆုံးသတ်နိုင်မှုဘလို့သဘောတူညီချက်သတ်မှတ်ချက်တွေထားရှိမလဲဆိုတာတော့သူကမပြောပါဘူး။ဒါပေမဲ့ဗိုလ်တုနေ့ကဂျာမနီနိုင်ငံမှာကျင်းပတဲ့ယူကရိန်းကာဝေးရေးမဟာမိတ်အဖွဲ့အစည်းအဝေးမှာတော့အမေရိကန်ကာဝေးရေးဝန်ကြီးဖိတ်ဟက်ဆက်ကယူကရိန်းရဲ့အဓိကတောင်းဆိုချက်ဖြစ်တဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO အဖွဲ့ဝင်ဖြစ်ရေးကိုတော့ပယ်ချထားပါတယ်ခင်ဗျာ။ယူကရိန်းအနေနဲ့2014ခုနှစ်မတိုင်ခင်ကနယ်မြေပိုင်းခြားမှုအတိုင်းပြန်လည်ရောက်ရှိဖို့မျှော်လင့်နေတာကလက်တွေ့မကျတဲ့ရည်မှန်းချက်တစ်ခုဖြစ်ကြောင်းအမေရိကန်ကာဝေးဝန်ကြီးဖိတ်ဟက်ဆက်က NATO စီးရေးမာမိတ်တွေကိုဗိုလ်တုံးတွေကပြောလိုက်ပါတယ်။အမေရိကန်အနေနဲ့ NATO မာမိတ်တွေ need to ချုပ်ချအာဏာပိုင်ပြီးတာယာဝါပြောတဲ့ယူကရိန်းနိုင်ငံကိုလိုလားပေမဲ့ယူကရိန်းရဲ့2014ခုနှစ်မတိုင်ခင်ကနယ်မြေအခြေအနေပိုင်ဆိုင်မှုအတိုင်းပြန်သွားလိုတာကလက်တွေ့မဆန်တဲ့ရည်မှန်းချက်တစ်ခုဖြစ်ကြောင်းစပြီးအသိမှတ်ပြုဖို့လိုတယ်လို့ Brazil မြို့တော် NATO ဌာနချုပ်မှာ ဟက်ဆက်ကပြောပါတယ်။ဒါကစစ်ပွဲကိုပိုးချာရှည်စေမှာဖြစ်တယ်လို့လည်းသူကသတိပေးပါတယ်။ရုရှားနဲ့ယူကရိန်းကြားငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပဖို့တသက်မတ်စီစဉ်ထားတာမျိုးမရှိသေးပေမဲ့ရေရှည်တည်တတ်နိုင်မဲ့အဆုံးသတ်ပန်းတိုင်မှာနောက်တစ်ခေါက်စစ်ပြန်မဖြစ်ဖို့တေချာစေတဲ့ခိုင်မာတဲ့လုံခြုံရေးအာမခံချက်တွေပါဝင်ဖို့လိုအပ်တယ်လို့သူကဆိုပါတယ်။ယူကရိန်း NATO မာမိတ်အဖွဲ့ဝင်ဖြစ်ရေးကိုလည်းသူကလက်တွေ့မကျတဲ့လုပ်ရဖြစ်ပယ်ချထားပြီးအဲ့ဒီအစားယူကရိန်းတွေလုံခြုံရေးအာမခံချက်တွေကိုစွမ်းဆောင်နိုင်ရှိတဲ့ဥရောပနဲ့ဥရောပမဟုတ်တဲ့နိုင်ငံတွေကတပ်တွေကကျော်တော့နောက်ခံပေးတဲ့လို့ဟက်ဆက်ကပြောပါတယ်။ဒီချိန်ဒီမှာအဲ့ဒီတပ်တွေယူကရိန်းမှာညဉ့်ညင်းစောင့်တပ်အဖြစ်တပ်ဖြန့်ထားမယ်ဆိုရင် NATO အဖွဲ့မဟုတ်တဲ့စီးရေးမစ်ရှင်အဖြစ်ပဲတပ်ဖြန့်ထားတယ်လို့သူကပြောတာပါခင်ဗျာ။ American အမျိုးသားထောက်လိုက်ရေးညွှန်ကြားမှုအဖြစ်သမ္မတဒေါ်နယ်ထရန့်ရွေးချယ်ထားတဲ့ Tulsi Gabbard ကိုအထက်လွှတ်တော်မှာဗိုလ်တုံးတွေကအတည်ပြုလိုက်လို့ Trump ရဲ့ American ထောက်လိုက်ရေးနေရာပြန်လည်ပြစ်စည်ကြိုးပမ်းချက်ဟာရှေ့ကိုတိုးလာနိုင်ွယ်ရှိနေပါတယ်။ဂဲဘတ်ကိုအထက်လွှတ်တော်မှာထောက်ခံမဲ52မဲကန့်ကွက်မဲ48မဲနဲ့အတည်ပြုနိုင်ခဲ့တာပါ။ဟာဝိုင်ပြည်နယ်ကိုစားပြုဒီမိုကရက်တစ်အမတ်ဖြစ်တာဝန်ထမ်းဆောင်ခဲ့မှုတဲ့ဂဲဘတ်ဟာဒီမိုကရက်တစ်နဲ့ရီပပ်ဘလစ်ကန်တချို့ရဲ့ဝေဖန်မှုတွေနဲ့ရင်ဆိုင်ခဲ့ရပြီးသူ့ကိုစန့်ကျင်မဲပေးခဲ့ကြသူတွေထဲမှာဒီမိုကရက်အမတ်တွေနဲ့အတူရီပပ်ဘလစ်ကန်လူများစုခေါင်းဆောင်ဟောင်းမစ်ချ်မက်ကော်နယ်လည်းပါဝင်ခဲ့ပါတယ်။ဒါပေမဲ့တခြားရီပပ်ဘလစ်ကန်အမတ်အားလုံးကတော့ထောက်ခံမှုပေးခဲ့ကြပါတယ်။လက်ရှိရီပပ်ဘလစ်ကန်အများစုခေါင်းဆောင်ဂျွန်သွန်းကတော့American ထောက်လိုက်အတိုင်းဝိုင်းအနေနဲ့သတင်းအချက်အလက်တွေစုဆောင်းပြီး ဆွဲကင်းငင်းနဲ့ခွဲတန်းဆိပ်ပြာသုံးသပ်နိုင်ရေးတဖန်ပြန်အာရုံစိုက်ဖို့လိုအပ်နေပြီးဒီတွဲကဲဘက်မှာအသိပညာနဲ့ခေါင်းဆောင်မှုစွမ်းရည်ရှိတယ်လို့ယုံကြည်ထားကြောင်းတင်းလာနေကချီးကျူးခဲ့ပါတယ်။သမရထရန့်ကလည်းထောင်လိုက်အကြီးကဲရာထူးအတွက်ရွေးချယ်ခဲ့တော့ကဲဘက်ကိုကြောက်ရွံ့ခြင်းမဲ့စိတ်သက်ပိုင်ရှင်ဖြစ်ချီးမွမ်းခဲ့ပါတယ်ခင်ဗျာ။
ပြည်ရေးအမေရိကန်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925kHz 11865 325kHz 6153ညနဲ့540kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့ခြားသာပရင်းနေ့မနက်သတင်းတွေကိုဆက်လက်ကြီးညာပေးပါမယ်ခင်ဗျာ။အကြမ်းဖက်သမားရဲ့ချင်းချောက်ခံရနိုင်တဲ့အနေအကျောင်းပါကစ္စတန်မြို့တော်ကနာမည်ကြီးပလီဝကျောင်းတစ်ခုကိုအမေရိကန်နိုင်ငံသားတွေသွာလာခြင်းမပြုဖို့အစ္စလာမဘက်ကအမေရိကန်တိုင်ယုံကဗိုလ်တုံးတွေမှာအကြံပြုချက်ထုတ်ပြန်လိုက်ပါတယ်။အဓိကခီးသွွားနေရာဖြစ်တဲ့ Pfizer ပလီရှိမှာလူတဦးက TTP စစ်သွေးကြောအဖွဲ့လို့ခေါ်တဲ့ Tehrik e Taliban Pakistan ရဲ့အလံပုံရေးဆွဲထားတဲ့စာရွက်ကိုခိုင်ဆောင်ထားတဲ့မြင်ကွင်းပါတဲ့ရုပ်သံဖိုင်တစ်ခုအခုသတင်းပတ်စောပိုင်းတုန်းက Social Media ပေါ်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်မှာကုလသတိပေးချက်ထွက်လာတာပါ TTP ကိုကမ္ဘာအကြမ်းဖက်ဖွဲ့ဖြစ်ကုလသမဂ္ဂကသတ်မှတ်ထားပါတယ်ပလီဝစ်ကျောင်းတော်ကိုနောက်ထပ်တစုံတရာမိတ်မထုတ်ပြန်ခြင်းသွာလာခြင်းမပြုဖို့အမေရိကန်တန်ယုံဝန်ထမ်းတွေကိုတားမြစ်ထားပြီးတော့ TTP စစ်သွေးကြောအဖွဲ့အနေနဲ့အစ္စလာမဘက်က Pfizer ပလီဝစ်ကျောင်းကိုတိုက်ခိုက်ဖို့ချင်းချောက်ထားလို့အဲ့ဒီနေရာကိုရှောင်ရှားကြဖို့အမေရိကန်နိုင်ငံသားတွေကိုလည်းတန်ယုံကအကြံပြုပါတယ် TTP အဖွဲ့ဟာပုံမှန်ဆိုရင်တော့အာဖဂန်နစ္စတန်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒေသတွေမှာသာအဓိကထားပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်တာနဲ့အသေးခံဘုံခွဲတာတွေလုပ်လို့ရှိပါတယ်။ TTP ဖွဲ့ဟာအာဖဂန်နစ္စတန်မှာအခြေစိုက်ခေါ်အောင်ပြီးအကြမ်းဖက်တိုက်ခိုက်မှုတွေကိုကြိုးကန်ဆောင်ရွက်နေတယ်လို့ပါကစ္စတန်အစိုးရကအမြဲဆွဆွဲလို့ရှိပေမဲ့အာဖဂန်တာလီဘန်အစိုးရကတော့ညှင်းဆို့လို့ရှိပါတယ်ခင်ဗျာ။ American Thamara Donald Trump ကသူ့ရဲ့ Twin Gun Khon Muara နဲ့အတူအတိုးနှုန်း short shot ရေးကိုတွန်းအားပေးမယ်လို့ဗိုလ်တုံးတွေမှာပြောလိုက်ပါတယ်။ American Twin Gun တွေကိုအပေါ်မှာအခွန်ကောက်ယူတဲ့နိုင်ငံတိုင်းကိုအပြန်အလှန်ခွန်စည်းချက်ဖို့သူ့ရဲ့ကုန်သွယ်ရေးအကြံပေးတွေကအပိသက်စီစဉ်နေချိန်မှာပဲသမရထရန့်ကအခုလိုပြောတာပါအတိုးနှုံးတွေကိုရှော့ချသင့်ပြီးဒါဟာပြပသွင်းကုန်ခွန်စည်းချက်မှုနဲ့တူလက်တွဲလှုပ်ဆောင်သွားမယ်လို့လူမှုကွန်ရက်မီဒီယာမှာသမရထရန့်ကပြောပါတယ်ဘိုဘန်ရဲ့လုတ်ပိုင်ခွင့်ကိုနိုင်ငံရေးကနေကင်းလွတ်စေရေးအတွက်ဘိုဘန်ရဲ့လုတ်ပိုင်ခွင့်ဖြစ်တဲ့နိုင်ငံရဲ့တိုးနှုံးနဲ့ငွေကြေးဆိုင်ရာမူဝါဒမှာဝင်ပါတာမျိုးကိုအမေရိကန်သမရတွေကဆင်လာအဖြစ်ရှောင်ရှားလေးရှိပါတယ်ဒါပေမဲ့သမရထရန့်ကတော့ဒီလိုမကျင့်သုံးပဲပြီးခဲ့တဲ့ဇန်နဝါရီလဆွစ်ဇာလန်နိုင်ငံဒါဗိုစ်မှာပြုလုပ်တဲ့ကမ္ဘာစီးပွားရေးဖိုရမ်ကိုအွန်လိုင်းဗီဒီယိုကတဆင့်မိန့်ခွန်းပြောကြားရမှာအတိုးနှုန်းကိုချက်ချင်းချပေးဖို့တောင်းဆိုမယ်လို့ပြောခဲ့ဘူးပါတယ်အတိုးနှုန်းကသူတို့လုပ်နေတာထက်အများကြီးပိုကောင်းလာပြီဆိုတာသိပါတယ်လို့ထရန့်ကပြောပြီးတော့ဘိုဘန်တာဝန်ရှိသူတွေလည်းဝေဖန်ခဲ့ပါတယ်ဒါ့အပြင်ပြပသွင်းကုန်တွေအခွန်တိုးမြင့်စစ်ချက်ပြီးကုန်သွယ်ဘက်နိုင်ငံတွေပေါ်ဒဏ်ခတ်အရေးယူမှုတွေလှုပ်ဆောင်မှုလည်းထရန့်ကရည်ရွယ်ထားပါတယ်ခင်ဗျာဘယ်လာရုစ်နိုင်ငံမှာ၃နှစ်ကြာကြာအကျဉ်းချခံနေရတဲ့ Radio Free Europe Radio Liberty သတင်းဌာနကသတင်းတောက် Andre Zucksnetchka ဗိုလ်တုံးတွေကပြန်လည်လွတ်မြောက်လာခဲ့ပါတယ်။နိုင်ငံရွေချက်နဲ့ဖမ်းဆီးခံခဲ့ရတာလို့ချက်ချင်းပြပြယူဆထားကြတဲ့အဲ့ဒီသတင်းတောက်ပြန်လွတ်လာကြောင်းတရားခံကိစ္စဆိုင်ရာ American ထူးသံတမန် Adam Boland ကတည်ပြပါတယ်။ American နိုင်ငံသားတူအပါအဝင်တခြားလူနှစ်ဦးလည်းဘယ်လာရုစ်ကနေလွတ်မြောက်လာတယ်လို့ပိုလာကပြောပေမဲ့ဘသူတွေဆိုတာတော့ထုတ်မပြောပါဘူး။အမေရိကန်သမ္မတအင်ပီရိုသတင်းပြန်ကြားရေးကယ်လိုလိုင်းလက်ဘစ်ကတော့ဘယ်လာရုစ်နိုင်ငံကကျင်းသားတွေလွတ်မြောက်လာတာကပျောက်မြောက်တဲ့အောင်ပွဲလို့ထုတ်ပြန်ပါတယ်။ Radio Free Europe Radio Liberty ဥက္ကဋ္ဌ Steven Kappas ကလည်းသူတို့သတင်းတောက်လွတ်မြောက်လာမှုကိုကြိုဆိုခဲ့ပြီးတော့လွတ်မြောက်ရေးအတွက်အကူအညီပေးခဲ့ကြတဲ့သမ္မတ Donald Trump အမေရိကန်နိုင်ငံသားရင်းဝင်ကြီး Marco Rubio နဲ့ Lithuania နိုင်ငံဆိုရတို့ကိုကျေးဇူးတင်ကြောင်းပြောပါတယ်။ဒီလိုလွတ်မြောက်လာတဲ့အတွက်အပြန်အလှန်ဖြစ်အမေရိကန်ဘက်ကအကျဉ်းသားလဲလှယ်ရတာမျိုးမရှိဘူးလို့အမေရိကန်အထူးသံတမန်ပိုလာကပြောပါတယ်။ဒါဟာနိုင်ငံအခြားမှာမှောင်ရင်ဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားတွေလွတ်မြောက်ရေးသမ္မတထရန့်ရဲ့ဂတိကဝတ်ကိုအကောင့်ထဲပေါ်ဆောင်ရွက်ချက်လို့ပြောပါတယ်ခင်ဗျာ
။မြန်မာပြည်ရဲ့ဂျာတာပရင်းနေမယ်ခင်ထိတ်တန်းရောက်တည်င်းတွေကိုကိုငိမ့်ညံ့ရေးပြောပြသွားတာဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတန်ခင်နိုင်ငံတကာတည်င်းလွှာနဲ့မြန်မာပြည်တွင်တည်င်းပြဖို့ချက်တွေကိုတင်ဆက်ချင်ပါတယ်အရင်ဦးဆုံးတော့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ခီးစဉ်ပါ အမေရိကန်အိန္ဒိယနိုင်ငံကြားကုန်သွယ်ရေးလူဝင်မှုကြီးကြပ်ရေးကာကွယ်ရေးနဲ့မဟာဗျူဟာဆန်ရဆက်ဆံရေးကိစ္စရပ်တွေတိုးမြှင့်ဆောင်ရွက်သွားဖို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်တဲ့မိုဒီဟာဒီသတင်းပတ်တဲ့အမေရိကန်ကိုလာရောက်မှာဖြစ်ပါတယ်။နိုင်ငံကြားတည်ငြိမ်တဲ့ဆက်ဆံရေးဆက်လက်တည်ရှိဖို့မျှော်လင့်နေကြတာပါ။အန်ဂျနာပါစရီကာနယူးဒီလီကပေးပို့တဲ့ဒီသတင်းကိုတော့ကိုစံကျော်ကပြောပြထားပါတယ်။
အမေရိကန်အိန္ဒိယနိုင်ငံကုန်သွယ်ရေးလူဝင်မှုကြီးကြပ်ရေးကာကွယ်ရေးနဲ့မဟာဗျူဟာဆိုင်ရာဆက်ဆံရေးကိစ္စရပ်တွေတိုးမြင့်ဆောင်ရွက်နိုင်ဖို့အတွက်အိန္ဒိယနိုင်ငံဝန်ကြီးချုပ်နရိန်ဒရာမိုဒီအနေနဲ့ဒီသတင်းပတ်ထဲမှာအမေရိကကိုသွားရောက်မှာဖြစ်ပါတယ်။ခိုင်မာအားကောင်းတဲ့ဆက်ဆံရေးကိုတည်ဆောက်ထားတဲ့အမေရိကန်အိန္ဒိယနိုင်ငံဆက်ဆံရေးကြားမှာအိန္ဒိယနိုင်ငံအနေနဲ့အမေရိကန်နဲ့ကုန်သွယ်ရေးမှာမတည်ငြိမ်မှုတွေနဲ့ရင်ဆိုင်ကြုံတွေ့လာနိုင်ခြေရှိနေပေမဲ့နှစ်နိုင်ငံပထဝီဆိုင်ရာမဟာဗျူဟာမြောက်ပတ်သက်မှုတွေကတော့နှစ်နိုင်ငံဆက်ဆံရေးကြားမှာတည်ငြိမ်တဲ့ဆက်ဆံရေးအဖြစ်ဆက်လက်တည်ရှိဖို့အတွက်ကိုမျှော်လင့်နိုင်ခြေရှိလို့နေပါတယ်အမေရိကန်သမ္မတထရန့်နဲ့ဝါရှင်တန်ဒီစီမှာတွေ့ဆုံမဲ့အိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့လည်းအိန္ဒိယမှာအပြုသဘောဆောင်တဲ့ထုတ်ဖော်ပြောကြားမှုတွေကလည်းရှိလို့လာပါတယ
် I think Prime Minister's visit
ဝန်ကြီးချုပ်ရဲ့အမေရိကန်ခီးစဉ်ဟာနှစ်နိုင်ငံမိတ်ဖက်ဆက်ဆံရေးအတွက်ဒီထက်ပိုမိုအားကောင်းခိုင်မာပြီးတော့အရေးပါတဲ့နှစ်နိုင်ငံဆက်ဆံရေးဖြစ်ဖို့အတွက်ကိုတောင်းအားဖြစ်စီမယ်လို့ကျွန်တော်ထင်ပါတယ်
သမ္မတထရန့်ပထမအကြိမ်ရွေးကောက်ခံကာလမှာကတည်းကဝန်ကြီးချုပ်မူဒီနဲ့နှွေးထွေးခိုင်မာတဲ့ဆက်ဆံရေးကတည်ရှိခဲ့နေပြီးသားပါဒါပေမဲ့လည်းခုတစ်ကြိမ်သမ္မတထရန့်ပြန်လည်ရွေးကောက်ခံလာတဲ့အချိန်မှာတော့သူ့ရဲ့ဦးစားပေးအစီအစဉ်တွေထဲကအငင်းပွားဖွဲ့ရာတွေဖြစ်တဲ့ကုံသွေးရေးနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စရပ်တွေကိုမူဒီအနေနဲ့ဒီသတင်းပတ်တဲ့အလေးပေးဆွေးနွေးသွားနိုင်ခြေရှိနေပါတယ်ဘာလို့လဲဆိုတော့သမ္မတထရန့်ကိုယ်တိုင်ကအိန္ဒိယကိုအကောက်ခွန်ကြီးကြီးမားမားကောက်ခံသူဆိုပြီးထုတ်ဖော်ပြောကြားလာတဲ့အတွက်ကြောင့်ပါအိန္ဒိယအနေနဲ့ကလည်းဒီစိုးရိမ်ပူပန်မှုတွေအတွက်ကိုပြောင်းလဲပြင်ဆင်မှုတွေပြုလုပ်လို့နေပါတယ်ဒီလအစောပိုင်းမှာကိုပဲအိန္ဒိယအနေနဲ့အမေရိကန်သွင်းကုန်လုပ်ငန်းရှင်တွေအတွက်အကျိုးမြတ်ရှိစေမယ့်အစင်းမြင့်ဆိုင်ကယ်တွေကားတွေစတဲ့ကုန်ပစ္စည်းအချို့ရဲ့သွင်းကုန်တန်ဖိုးအကောက်ခွန်တွေကိုလျှော့ချပေးမယ်လို့ဆိုပါတယ်။ဒါ့အပြင်တခြားသောကုန်သွယ်ရေးအလျှော့ပေးမှုတွေကိုလည်းအိန္ဒိယအနေနဲ့ပြင်ဆင်ကောင်းပြင်ဆင်ထားနိုင်တယ်လို့အကဲခတ်တွေကဆိုကြပါတယ်
။ Certainly as a great negotiator and
ဒါကတော့ညီနိုင်တာနဲ့ဈေးစကားပြောတာမှာတော်တဲ့ထရန့်ကပို့ပြီးတော့တောင်းဆိုပါလိမ့်မယ်။အိန္ဒိယကလည်းညီနိုင်တာမှာအလွန်တော်ပါတယ်။ဘယ်လိုနည်းနဲ့မဆိုကျွန်တော်တို့ဘက်ကအပေးယူတက်အောင်တော့စူးစမ်းသွားပါလိမ့်မယ်။
ဆီလနဲ့နဲ့နိပညာပိုင်းဆိုင်ရာတွေတိုးမြင့်ဝယ်ယူရေးကလည်းနှစ်နိုင်ငံတွေ့ဆုံမှုမှာဆွေးနွေးလာနိုင်ခြေရှိတဲ့ကိစ္စရပ်တွေဖြစ်လို့နေပါတယ်ပြီးခဲ့တဲ့လကပဲသမ္မတထရန့်အနေနဲ့ကမ္ဘာမှာစစ်သုံးဆောင်အများဆုံးဝယ်ယူတဲ့အိန္ဒိယအနေနဲ့အမေရိကရဲ့စစ်ဘက်ဆိုင်ရာသုံးဆောင်တွေပိုမိုတိုးမြင့်ဝယ်ယူပေးဖို့အတွက်ကိုဝန်ကြီးချုပ်မိုဒီကိုပြောကြားခဲ့ပါသေးတယ
် The US is a little concerned that it's losing out on the India buys
အမေရိကန်အနေနဲ့ကအိန္ဒိယရဲ့ဝယ်လိုအားစီးကွက်ပြတ်မှလည်းကြောက်သလိုတစ်ဖက်မှာကလည်းဖိအားတွေပိုတိုးပေးလာတာတွေရှိနေပါတယ်။ရှေ့မှာဖြစ်လာနိုင်တဲ့ညှိနှိုင်းမှုတွေကတရုတ်ပို့ဆောင်ရေးလေယာဉ်ရေတပ်အတွက်ထောက်လှမ်းရေးလေယာဉ်နဲ့တိုက်လေယာဉ်တွေအပြင်လေယာဉ်အင်ဂျင်တွေခြေလျင်တိုက်ခိုက်ရေးယာဉ်တွေအတွက်နည်းပညာတွေလွှဲပြောင်းမှုတွေအများကြီးရှိလာနိုင်ပါတယ
်။အထောက်ထားမဲ့အိန္ဒိယရွှေပြောင်းလုပ်သားတွေကိုပြန်ပို့တဲ့အမေရိကန်ရဲ့မူဝါဒကိုအိန္ဒိယအစိုးရအနေနဲ့သဘောတူလက်ခံထားပါသေးတယ်။ဒါပေမဲ့ရှေ့မှာသူ့နိုင်ငံသားတွေကိုပြန်ပို့တဲ့ကောင်းကောင်းမွန်မွန်ပြန်ပို့ဖို့အတွက်ကိုလည်းတောင်းဆိုသွားဖို့ရှိနေပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာကိုပဲအထောက်ထားမဲ့အိန္ဒိယနိုင်ငံသား100ကျော်ကိုတန်ချေချင်းတွေခတ်ပြီးအမေရိကန်ကနေစစ်လေယာဉ်နဲ့ပို့ဆောင်ခဲ့တဲ့အတွက်သတင်းတွေမှာအုတ်အော်တောင်းနေဖြစ်ခဲ့ပါသေးတယ်။တစ်ဆက်တည်းမှာပဲအိန္ဒိယအစိုးရဟာသူတို့အတွက်ဦးစားပေးအနေနဲ့အမေရိကကိုကြောင်းသွားတက်မဲ့သူတွေနဲ့အလုတ်သွားလုံးမဲ့ကျွမ်းကျင်လုပ်သားတွေအတွက်တရားဥပဒေကြောင်းအရအကာအကွယ်ပေးနိုင်မဲ့လုပ်ငန်းစဉ်တွေကိုပြုလုပ်သွားဖို့ရှိနေပါတယ်
။ People to people exchange
လူတို့နဲ့လူပေါင်းစပ်ဆက်ဆံရေးသားတို့ညီမျှမှုဆိုတဲ့အခြေခံအုတ်မြစ်ဟာအမေရိကန်ပြည်ထောင်စုနဲ့ကျွန်တော်တို့ရဲ့ကြားကနှဆိုင်စွာချီနှောင်ထားတဲ့ဆက်ဆံရေးပါ
။မိုဒီကတော့သမ္မတထရန့်နဲ့တွေ့ဆုံမှုဟာအရင်ထရန့်ရဲ့ပထမသက်တမ်းမှာကတည်းကသူတို့တွေပူးပေါင်းပြီးအောင်မြင်မှုတွေရခဲ့တယ်လို့အခုတစ်ချိန်ကလည်းနောက်ထပ်အောင်မြင်မှုတွေကိုပြန်တည်ဆောက်ဖို့အတွက်အခွင့်အရေးတစ်ခုဖြစ်တယ်လို့ဆိုပါတယ်။နှစ်နိုင်ငံဘုံရက်တီချက်တူညီတဲ့တရုတ်နိုင်ငံပေါ်သတိထားစောင့်ကြည့်ရင်းကကိုအိန္ဒိယနဲ့အမေရိကန်နှစ်နိုင်ငံဟာအင်ဒိုပစိဖိတ်ဒေသတွင်းမှာမိတ်ဖက်နှစ်နိုင်ငံဖြစ်လို့လာပါတယ်
။ It was President Donald Trump who dusted off
ဆယ်စုနှစ်တခုလောက်တည်ငြိမ်နေခဲ့တဲ့ Quad ကိုဖယ်ရှားခဲ့တာကလည်းသမ္မတထရန့်ပဲဖြစ်ပါတယ်။ဒါကြောင့်ဒါကိုပြန်အသက်သွင်းဖို့ကလည်းသူ့မှာပဲတာဝန်ရှိပါတယ်။ဒါကအိန္ဒိယနဲ့အမေရိကန်ကြားဘုံသဘောတူညီချက်တွေကငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုထိန်းသိမ်းနိုင်ဖို့နဲ့ Indo-Pacific ဒေသရဲ့ဖွံ့ဖြိုးရေးစတဲ့အကြောင်းအရာတွေကတခုလည်းဖြစ်ပါတယ်။
ဒီလိုမျိုးနှစ်နိုင်ငံဘုံအကျိုးစီးပွားကိုရှေ့ရှုပြီးတွေ့ဆုံကြမယ်အိန္ဒိယအမေရိကန်နှစ်နိုင်ငံတွေ့ဆုံမှုဟာသမ္မတထရန့်ရဲ့ဒုတိယသက်တမ်းမှာအခွင့်အလမ်းကောင်းတစ်ခုအနေနဲ့အောင်မြင်တဲ့အရေးတစ်ခုဖြစ်လို့လာမလားဆိုတာကိုတော့ဆက်လက်စောင့်ကြည့်သွားရအောင်ပါဖြစ်ပါတယ်ခင်ဗျာ
တရမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့တရမန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့တရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
VOA ရဲ့အစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာ။စကိုင်းတိုင်းထဲမှာစစ်ကောင်စီတပ်တွေနေမြေရှင်းလင်းရေးလုပ်နေတဲ့အကြောင်းမတင်ပြခင်မှာပြည်တွင်းဒုက္ခသည်တွေရဲ့အရေးပေါ်ကျန်းမာရေးလိုအပ်ချက်ကဘာလဲဆိုတာကြည့်အောင်ပါ။ရှမ်းပြည်တောင်ပိုင်းညောင်ရွှေနဲ့အောင်မန်းမှာစစ်ဆောင်သူတွေအတွက်စေဝါနဲ့စာနာရေးခါအကူအညီတွေလိုအပ်နေတယ်လို့ဒုက္ခသည်တွေကိုကူညီနေသူတွေက VOA ကိုပြောပါတယ်။ညောင်ရွှေကဖုန်းတော်ကြီးကျောင်းမှာစစ်ဆောင်နေကြတဲ့အထက်ကလေးသူငယ်အများစုကတော့အေးပြားရရန်နဲ့ဝေဒနာတွေခံစားနေရတယ်လို့ဆိုပါတယ်။ရှမ်းတောင်ပိုင်းအခြေအနေသတင်းပေးပို့ချက်ကိုတော့မတ်တင်ကြီးထိုက်ကတင်ပြမှာပါ
။ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့ကထပ်အင်ကူဖုန်ကြီးချောင်းမှာဆစ်ဆောင်နေကြသူတွေတဲ့ကလင်းငယ်အများစုကအေးပြားရရန်တဲ့ဝေဒနာခံစားရတယ်လို့ကူညီဆောင်ရွက်ပေးနေတဲ့ပရိုပရဟိတအဖွဲ့ကပြောပါတယ်။ဖုံးတော်ကြီးတင်ပညာရေးကျောင်းမှာဆစ်ဆောင်နေတဲ့အနီးဝန်းကျင်ကနေကျောင်းလာတက်တဲ့ကလေးငယ်ပေါင်း900ကျော်ရှိတယ်လို့လည်းပြောပါတယ်
။ညာနာနဲ့ပကြိတ်ရောင်တာအစများနေတယ်ဗျ။ဒီစေဝါလိုအပ်ချက်အရာကတော့ထပ်ပြီးတော့ရှိနေသေးတယ်မှာ။အရှမ်းမြောက်ရယ်၊ကယားရယ်၊လည်းကဒီမော်ဆိုးဖဲခုံအဲ့ဘက်ကနေများမယ်ဗျ။ရှမ်းတောင်ကပြည်ဆိုင်ပါမယ်ဗျ။အရှမ်းမြောက်ကတော့လာဆိုးကြောင်းပဲ။အဲ့ဘက်ကတီဘော၊နောင်ချူ၊နောင်ချူအဲ့အရာများမယ်ဗျ။
ဆစ်ဆောင်နေသူတွေဟာညောင်ရွှေမြို့နေရာအနှံ့မှာရှိနေလို့အရေးအတွက်တိတိကျကျခံမှန်းမရနိုင်ဘူးလို့လည်းပြောပါတယ်။ဒေတာရင်းနေမြေတည်ငြိမ်နေပေမဲ့ဆစ်ဆောင်နေအတွက်အကူအညီတွေလိုအပ်တယ်လို့ကိုယ်တိုင်ဆစ်ဆောင်ကူညီနေသူတွေကပြောကြပါတယ်။လွိုက်ကော်တီဘောလာရှုနဲ့ကြောင်မဲကနေရောက်လာကြတဲ့ဆစ်ဆောင်အများစုရှိရာအောင်ပန်းမြို့မှာလည်းဆေးပေးဆောင်စခန်းတွေမရှိဘဲကို့အစီအစဉ်နဲ့ကိုနေထိုင်ရတဲ့အတွက်အခြေခံလွတ်ချက်တွေကရှိတယ်လို့ဆစ်ဆောင်ကူညီနေသူတူကပြောပါတယ
်။ဆစ်ဆောင်နေသူကဓာနေကပါညာလာရင်လေကျွန်တော်တို့အရင်ကဆိုဓာနေကတွေသူတို့ဗန်စီစားတွေကုန်လိုက်ပြီးတော့သူဝေးတယ်။အခုနောက်ပိုင်းကျတော့ဒီအလူရှင်တွေကလည်းမရှိတော့ဘူး။အဲသူဆစ်ဆောင်နေကလည်းတဖြည်းဖြည်းနဲ့သူတို့ဒီမိတ်ဆွေမြမသုံးလီလာလောက်တစ်ခါလာလူအဲ့လိုမျိုးကလေးပဲကျန်တာပေါ့။အခုကဒီမှာအောင်မန်းမှာဆစ်ဆောင်ဆိုသူကကတ်မရှိဘူး။ကတ်မရှိရဲ့သူကသူကသူအိမ်ငါနေရတယ်။အဲ့လိုမျိုးပေါ့။နေထိုင်တော့ကတော့ခက်ခဲရှိရပါတော့။အရင်ကတော့ဒီဖုန်းကြောင်းတို့ဘာလို့မှကန့်နေပါလေလို့ပဲအခုကျတော့ကန့်နေလည်းမရှိဘူးဆိုတော့ဒီတခြားမြို့နယ်ဆိုတော့ကန့်ထားပေးရပေါ့ဆစ်ဆောင်ကန့်အဲ့လိုဆိုတော့ကျွန်တော်ကန့်အောင်ပါကျင်းစင်းလိုက်ရပေါ့
ရှမ်းပြည်နယ်တောင်ပိုင်းအောင်ပန်းမြို့မှာဆစ်ဆောင်သူဥယေက3000ကျော်ရှိမယ်လို့ကုညီသူတွေကခန့်မှန်းထားပါတယ်ရှမ်းပြည်တောင်ပိုင်းမြောက်ပိုင်းနယ်ရှမ်းခရနယ်ဆက်ကဒေသခံတွေဟာစီရီပရိပခတွေကြောင့်ဆစ်ပေးဆောင်နေရင်နေရက်မပြတ်နိုင်ကြသေးပါဘူးဆစ်ဆောင်နေစုပေါင်းနေထိုင်တဲ့နေရာအများစုမှာကလေးငယ်တွေအေးပြားရရန်ဝေဒနာခံစားနေရတာဟာညောင်ရွှေအပြင်တခြားဒေသကဆစ်ပေးဆောင်ဒုက္ခသည်တွေရှိတဲ့နေရာတွေမှာလည်းအဖြစ်များနေတယ်လို့ဒေသခံတို့ကပြောပါတယ
်။မတ်တင်ကြီးတိုက်ပြောပြသွားတာပါ။ထိုင်းအစိုးရကမြန်မာနယ်စပ်မှာကြားဖြန့်နှိမ်နှင်းရေးလှုပ်လာတဲ့အခြေအနေပေါ်သုံးသပ်ချက်မတင်ဆက်ခင်စစ်ကောင်စီတပ်တွေရဲ့လှုပ်ရက်ကိုလည်းတင်ပြခြင်းပါတယ်။စကိုင်းတိုင်းကမ်းမြူမြို့နယ်ထဲမှာစစ်တပ်ရဲ့နေမြေရှင်းလင်းရေးဖြစ်စဉ်အတွင်းဒေသခံအများအပြားဘေးလွတ်ရာကိုတင်းရှောင်နေကြရပြီးနေအိမ်မီးရှို့ခံရတာတွေလည်းရှိနေပါတယ်။ဇီးကုန်းမြို့ပေါ်မှာလည်းအဖမ်းဆီးတွေကြောင့်လူငယ်တွေတင်းရှောင်နေကြရပါတယ်။စကိုင်းတိုင်းကအခြေအနေရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုငင်းချမ်းအေးကပြောပြမှာပါ
။စကိုင်းတိုင်းကမ်းမြူမြို့နယ်ဇီးကုန်းနဲ့ကမ်းမြူမြို့ကြားမှာရှိတဲ့ကျေးရွာတွေမှာစစ်တပ်ကနေမြေရှင်းလင်းနေတာကြောင့်ရွာပေါင်း15ရွာလောက်ကဒေသခံတွေတိမ်းရှောင်နေကြရပါတယ်။အိုးအိမ်တွေမီးရှို့ခံရသလိုစစ်တပ်ကရွာတွေထဲကိုအဝေးထိန်း drone နဲ့တိုက်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကမ်ဘလူးဒေသခံတဦးက VOA ကိုအခုလိုပြောပါတယ်
။ခုထိုးတာကတပင်တမောင်းချင်းရောင်အဲ့ရောင်နေလေးဆိုတဲ့ရွာတွေကနေထိုးတာ။ချင်းရောင်နေကြီးတို့ခုရှိတို့ဘုံမကုန်းတို့ဒီကခု15ရွာ16ရွာလောက်ပဲပြေးနေရတာလေ။ဒီကုန်းကကနေပြီးလက်ဆက်သဘေးပေါက်ကနေပြီးထိုးပြီးလက်ဆက်သဘေးပေါက်ကိုမီးရှို့ပြီးတော့နောက်ရက်ဆက်ပြီးတော့ကျတော့ရောက်ကနေပြီးတော့တပင်ကနေပြီးတော့ထိုးလိုက်တာကကိုမျိုးမီးရှို့တယ်ဗျာကိုမျိုးရှို့ပြီးတော့သိုးဖို့ရှို့တယ်သိုးဖို့ကတော့ကျွတ်လူသွားတယ်လို့ပြောတယ်ကိုကတော့မကြည့်ရရဘူးလေမငွေရသေးဘူးသူတို့အဲ့ဘက်မှာရှိနေတော့ဆယ်နှစ်ကရှို့တာအာဒုံးနေကြတာညာတိုင်းဒီကနေ့တင်းရတော့ကျဲတာလက်ကဒီကနေ့တည်း
ကိုမျိုးကြီးရွာနဲ့တိုးဘိုးကြီးရွာကိုစစ်တပ်ဘက်ကမိရှို့ပြီးဒရုန်းတွေနဲ့တိုက်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပေမဲ့စစ်ကောင်စီကတော့မဟုတ်မမှန်ရေးသားဖြောက်ဝေမှုဆိုပြီးဖေဗရီ12ရက်နေ့ညပိုင်းမှာသတင်းထုတ်ပြန်ပါတယ်အခုနာမည်ရှင်းလင်းနေတဲ့စစ်ကြောင်းကကမ်ဘလူးမြို့နယ်ထဲမှာအခြေစိုက်တဲ့အမှတ်
6တုံညတုံညချက်အမြောက်တက်နဲ့စစ်တပ်ကတင်ပေးထားတဲ့ပြူစောထီးတွေစူပေါင်းပြီးကြေးရွာတွေဘက်ကနေမြင်းရှင်းစစ်ကြောင်းထိုးနေတာပါဒါပြင်ဇီကုံမြို့ပေါ်မှာလည်းစစ်တပ်ရဲ့အတင်းအဓမ္မဖမ်းဆီးတာတွေကြောင့်မြို့မှာ6ကနေပြီးဒေသခံတွေလည်းအနီးအနားကကြေးရွာတွေစီတိတ်ရှောင်နေရပါတယ်ဇီကုံမြို့ပေါ်မှာအခြေအနေပတ်သက်ပြီးဖမ်းဆီးတာတွေကြောင့်တိတ်ရှောင်လာတဲ့ဒေသခံတူပြောတာကတော့ အခုကတော့
ကအချိန်မီလာတာသူတို့ချက်နေတာကမ္ဘလူနဲ့ဒီကုန်းလမ်းကြီးကသူတို့လမ်းလိုကုန်းဆန်ချက်နေတာမျိုးဘောမှာကတော့ဟောပေါ့သွားကတော့နည်းနည်းပဲရှိတာပေါ့ကားသမားကြီးတော့ပဲရှိတာဟိုတိုင်းတော့အများကြီးတော့မရှိတော့ဘူးနည်းနည်းလောက်တဲ့သူလည်းနည်းနည်းပါသွားပေါ့
ဒေသခံတွေပြောပြချက်ရစစ်တပ်နဲ့စစ်တပ်ထောက်ခံသူတွေဟာဇီကုန်းမြို့ပေါ်ကိုကားတွေနဲ့ရောက်လာပြီးလမ်းမှာတွေ့တဲ့လူငယ်ပိုင်းအမျိုးသားအမျိုးသမီးတရားလက်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ပြောပါတယ်ဖမ်းဆီးခဲရိုင်းနဲ့ပတ်သက်လို့ VOA ကတိကျအတိမပြုတ်နိုင်တယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
VOA American တိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်
။ VOA မြန်မာပြည်မနက်ခင်းအစီအစဉ်တွေကိုနားဆင်ရှုစားနေရတာဖြစ်ပါတယ်။မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်။အခုတော့ဒီ BGF ကရင်ခေါင်းဆောင်တွေဖန်ဝရန်ထုတ်ခံရရင်ဖြစ်လာနိုင်ခြေတွေကိုသုံးသပ်ထားတာကိုတင်ပြပါမယ်။ထိုင်းမြန်မာနယ်စပ်ကကြားဖြန့်ငွေလိမ်ခိုင်းတွေကိုနှိမ်နှင်းဖို့တရုတ်ထိုင်းမြန်မာတို့ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောထားကြမှာပဲ။ပမူကြီးစောချစ်သူအပါအဝင် BGF နယ်စားသောတက်ခေါင်းဆောင်တချို့ကိုဖန်ဝရန်ထုတ်နိုင်ဖို့ပြင်ဆင်နေတယ်လို့ထိုင်းဘက်ကပြောလာပါတယ်။ဘာကြောင့်ပါလဲ။ဘာတွေဆက်ဖြစ်လာနိုင်တယ်လဲဆိုတာကိုဝင်းမင်းစူးစီးတင်ပြထားပါတယ
်။ဟုတ်ကဲ့အခုလိုကရင်နယ်စားသောတက်ပေါ်လူကုန်ကူးမှုနဲ့ဖန်ဝရန်ထုတ်ဖို့ထိုင်းဘက်ကလှုပ်လာတာပေါ်ကရင်နယ်စားသောတက်သတင်းထုတ်ပြန်ရေးတာဝန်ခံဒုဗိုလ်မှူးကြီးနိုင်မောင်စောကအခုလိုတုံ့ပြန်ပါတယ
်။ဝရန်ထုတ်တဲ့သတင်းတွေမှာပဲတွေ့ရတာပေါ့နော်။ထိုင်းဆိုရလဲကျွန်တော်တို့ဒီဘက်ကဂျီတူဂျီပြောလာတယ်လည်းမရှိဘူးကျွန်တော်ဘက်ကပြောလာတယ်လည်းမရှိဘူး။အဲ့ဒါပဲဝရန်ထုတ်ဖို့လွတ်တော်မှာတင်ပြလဲဆိုတော့အိန္ဒိယနိုင်ငံသား9ရောင်းနဲ့ပတ်သက်ပြီးတော့လူမောင်းခိုးဆိုတဲ့နေရာမှာခြေမြင့်မရှိတဲ့ဆွဆွဲချက်လိုပဲခြေပတ်ကြရှိပါတယ်။ဘာကြောင့်ဆိုတော့ကျွန်တော်တို့ကအိန္ဒိယနိုင်ငံတန်ရုံကနေပြီးတော့မှအရင်တုန်းကကျွန်တော်တို့ကူညီကယ်ဆယ်ပေးပို့ခဲ့တာမနေတော့ဘူးပေါ့နော်မတမ်းမရရရှိပါတယ်။အိန္ဒိယတန်ရုံကနေပြီးတော့ကျွန်တော်တို့စီကိုလည်းအကျဉ်းစုတင်ကြောင်းတရားဝင်ပေးပို့လာတဲ့စာတွေလည်းရှိပါတယ်။ထိုင်းနိုင်ငံနဲ့ကျွန်တော်တို့က DKB ဘောကနေပြီးတော့မှ BGF အထိကိုနှစ်ပေါင်း10နဲ့ချီပြီးအင်းကြီးကောင်ပီတာဆိုတာနဲ့ပဲနိုင်ငံဖြတ်ကျော်မှုကင်းကိစ္စတွေမှာလည်းကျွန်တော်တို့ပူးပေါင်းဆောင်ရွက်ခဲ့တာတွေလည်းအများကြီးရှိခဲ့ပါတယ်
ဒါပေမဲ့ဒီဝရန်ထုတ်လာရင်တက်ရောက်မှုကြီးနိုင်မို့ကို USIP American ညှိနှိုင်းရေးအဖွဲ့မြန်မာဆက်ရညှိနှိုင်းမှု Jason Tower ကအခုလိုထောက်ပြပါတယ
် issuing arrest warrants on Chitu and the other criminal
ဆိုချစ်သူနဲ့မြန်မာကဒီနယ်ခြားဆောင်တပ်တဖွဲ့တို့မှရှိတဲ့ရာဇဝတ်သားတွေကိုဖမ်းမိတ်ထုတ်လိုက်ခြင်းဖြင့်သူတို့လုပ်ငန်းတွေပြတ်ပြားသွားစေနိုင်မဲ့ပြင်းထန်တဲ့အကျိုးဆက်တွေဖြစ်သွားစေနိုင်ပါတယ်ဒီနယ်ခြားဆောင်တပ်ခေါင်းဆောင်တွေအနေနဲ့ထိုင်းနဲ့ဝင်ထွက်မလုပ်နိုင်တော့ရင်တော့ဒီ online ငွေလိမ်ဂိုင်းဌာနချုပ်တွေမှာငွေကြေးဆက်လက်ပတ်ဖို့ကအခက်အခဲကြီးသွားနိုင်ပါတယ
်ဒီထိုင်းဘက်ကထူးခြားလာမှုပေါ်မြန်မာအရေးလည်လာသုံးသပ်သူစိုင်းထွန်းအောင်လွင်ကလည်းအခုလိုသုံးသပ်ပြပါတယ
်ထိုင်းအနေနဲ့စီးပွားရေးတို့ရောအမျိုးသားလုံခြုံရေးရောတစ်ဖက်မှာလည်းတရုတ်နဲ့မလွဲမဆောင်တာအများကြီးဆက်ဆံရတဲ့ကဏ္ဍတွေဖြစ်လာတယ်အခြေအနေမျိုးမှာမလဲမဆောင်တာပို့ပြီးဖိအားပေးတာမျိုးတော့တွေ့ရတော့
ဒီထူးခြားလာမှုကို CDM ဘုံမှုနာယောကလည်းအခုလိုရှင်းပြပါတယ
်ဒီအပိုင်းညီအစ်ကိုဝန်ကြီးချုပ်ပေတောင်နိုင်ကိုရိုင်းတရုတ်နိုင်ငံကိုသွားရောက်တွေ့ဆုံတဲ့အနေအထားဟာနေဆက်နိုင်ငံဖက်ကျော်လူကုန်ကူးမှုတွေနဲ့ဒီကြဖြန့်ငွေကြေးလိမ်လည်မှုတွေပေါ်မှာဒီထိုင်းစုရရဲ့အလေးနဲ့ထားမှုနဲ့စိုးရိမ်ပူပန်မှုကိုမြင်သာနိုင်မယ်အခြေစနေနေရတော့အခုပဲနေဆက်တကြောမှာလျှက်စင်ပြီးအင်တာနက်ဆက်သုံးသည့်ဖြတ်တောက်တာပြေတော့တခြားသောဆက်ဆက်ဟာတွေပါဖြတ်တောက်တာပြီးနေဆက်တကြောမှာစစ်ဆေးဆောင်ချက်မှုတွေပြင်းထန်လုံလောက်လာတော့ကျွန်တော်ပို့လို့ရတယ်
ထိုင်းအနေနဲ့ကတော့မြောက်ဒီနယ်ဖျားသွင်းကြိုးမှရှိတဲ့ဒီငွေလင်ခိုင်းနေပေါ်မှာတော့တွုံးလို့တိုက်တိုက်ထဲထဲဝင်ဝင်ထိတိရောက်ဆက်လုံလာနိုင်မယ်တို့တော့မြေပြင်စည်လို့အနေထားမျိုးတွေနဲ့တော့ကီမီနယ်တဲ့ဒီပေါ်ဝင်ဆောင်မဲ့အနေထားတော့ခက်ခဲရှိနေမယ်ကြာပြင်ဒီဝရန်ကနေတက်ရမှုဖြစ်လာနေတာပေါ်လဲစီဒီအမ်ပိုကြီးဇေယောကအခုလိုထောက်ပြပါတယ်ဘုံမူကြီးစောချက်သူကတော့ဒီယူရီးယား ဒီနေ့ကျွန်တော်တို့ဒီဘက်ကဂျီတူဂျီပြောလာတယ်လေမရှိတယ်ဆိုတာတော့မှပဲသူပုတ်ထုတ်နေပြီအဲ့တော့စစ်ကောင်စီကိုလည်းသူကပုတ်ထုတ်မှာပဲဒါမဲ့စစ်ကောင်စီကလည်းအရင်ရသမီးတွေမှာဆိုရင်ကဘာလူကျင်နေတဲ့ဘေးဘီယင်ခွန်စာကိုတော့မှပဲအိတ်ကထဲကောက်ထဲထားနိုင်တဲ့အနေထားမျိုးပေါ့အဲဒါမဲ့အခုဒီအနေထားမှာတော့စောချစ်သူတို့ဘယ်လိုကင်တွယ်မလဲစောချစ်သူကဘယ်လိုတုံ့ပြန်မလဲနည်းနည်းစိ ဆိုချစ်သူပေါ်လာတဲ့အကုန်ပေါ်ပြီးတော့မြင်လာမယ်အနေထားမျိုးဖြစ်ပါတယ်။တစ်ချိန်တည်းမှာအခုလိုဖြစ်လာတာနဲ့ရှေ့ဆက်ဖြစ်လာနေတာပေါ်စီဒီအမ်တက်ချက်ကြီးဇေယျကလည်းအခုလိုရှင်းပြပါတယ်။ခိုင်းရလဲနမဖြစ်မနေလောက်ပြမယ်ဟာတရုတ်နိုင်ငံနဲ့လုံးဝတရားအောင်လောက်ခံမရအောင်တော့ကဘာလဲသူစားတဲ့ဒေတာလုံးဝလောက်ခံတော့မရတဲ့ကိစ္စဖြစ်တဲ့အတွက်အဲသူကမဖြစ်မနေလောက်ပြမယ်အဲ မြန်မာစစ်တပ်ကတော့ဘလို့မျက်နှာကောင်းဝင်ပြီးပဲဒါကိုဘလို့အတုံးချမယ်ဆိုတော့အကောင်းကြည့်ရအောင်ပါပေါ့
ဒီပေါ်ကရင်နယ်ကြားဆောင်တပ်ဘက်ကလှုပ်ဖို့ပြင်ဆင်လိုက်တာပေါ်လဲဒီဘုံမူကြီးနိုင်မောင်စောကအခုလိုဆက်ပြောပါတယ
်ဒီနေ့ကျွန်တော်တို့ကောင်းဆောင်အနေနဲ့တာဝန်ရှိသူတွေကျွန်တော်တွေ့ဆုံပြီးတော့ကြားဖြတ်မြင်းဆောင်လူမောင်ကိုပပျောက်နေနေအထူးအဖွဲ့ဆိုပြီးတော့ဖွဲ့လိုက်တယ်ကြီးကြပ်ရေးနဲ့ပြည်လဲပို့ဆောင်ရေးအဖွဲ့ရှိတယ်အဲ့ဒီအဖွဲ့ရဲ့အောက်မှာချိန်မုံနေနေပြည်လဲကယ်ဆယ်ရေးဖွဲ့စည်းထားတာရှိပါတယ်နံပါတ်၁ကတော့လူမောင်ခိုခဲတဲ့လူတွေကိုကယ်ဆယ်ပြီးတော့နေရက်ပြန်ပို့ဖို့နောက်ပြီးတော့ဒီမိမိနေရက်ကိုပြန်လိုတဲ့လူတွေအကုန်လုံးကိုလည်းပြန်ပို့အစီအစဉ်ပေးတာပဲပေါ့နော်။နောက်နှစ်ပလန် B ကတော့ဒီငွေလိန်ကိုင်းတွေပေါ်ထုတ်ပြီးတော့မှတက်ဆိုင်နိုင်ငံတည်တည်ကိုပြန်လည်အနှံ့ပို့ကျွန်တော်တို့အခုလက်ရှိကပြန်ပို့ရမယ့်လူကထောင်ကနန်းဖြစ်နေတော့အိမ်ကြီးချင်းထိုင်းနိုင်ငံနဲ့လည်းဆက်တွယ်ပြီးတော့တို့တို့ဘက်ကဘလောက်လက်ခံလာနိုင်တဲ့အနေအထားရှိလဲဆက်တွယ်နေတယ်ပေါ့လောလောဆယ်ကကျွန်တော်တို့ခဏဆောက်ပေးပါဦးလို့တော့ဖြေပေးလာတယ်ခဗျာ။ပလန်စီရကြတော့လက်ရှိဒီဝင်လင်ကိုင်းမှာအသုံးပြုနေတဲ့ကွန်ပျူတာနဲ့ဆက်ဆက်ပစ္စည်းတွေမီးရှို့ဖျက်ဆီးတဲ့အခမ်းအနားလေးရှိပါတယ်။
ဒါအပြင်ဒီရှေ့ဆက်ဖြစ်လာနေတာပေါ့ဘုံမှုအောင်ရွက်ကအခုလိုသုံးသပ်ပြပါတယ်
။ဆာကဆောင်းအနေနဲ့ပူပေါင်းဆောင်ရွက်မယ်လို့ပြောဆိုထားတာရှိပေမဲ့နေဆက် BGA ကုထုအောင်မှရှိတဲ့ဂျာဖျက်လုပ်ငန်းတွေတိုက်ဖျက်လုပ်ငန်းတွေမှာတော့ထဲထဲဝင်ဝင်ပေါဝင်လုံဆောင်နေတဲ့အနေအထားကိုအတက်တွေရောပေါဝင်လုံဆောင်လို့တဲ့အချိန်တွေရောရှိလာလိမ့်မယ်လို့တော့မယူဆဘူး။ဒါပေမဲ့လည်းဒီလုပ်ငန်းတွေနဲ့ပေါဝင်ဆက်ဆက်နေတဲ့စစ်တပ်ကြီးကြီးမှာတော့စစ်ဆေးဖို့တော့အရေးယူတာမျိုးတော့ချီကောင်းချီလာနိုင်ပြီမယ်လို့တော့ယူဆတ
ဲ့ချိန်ထဲမှာဒီရှေ့ဆက်ဖြစ်လာတဲ့ခြေအပေါ်မှာပဲ Jason Tower ကအခုလိုဆက်ထောက်ပြပါတယ
် It could be the case that you would have the Myanmar military
ဘာစစ်တပ်နေနဲ့အခုကင်းနေကြဆောင်တက်ခေါင်းဆောင်တွေကိုလည်းပြန်လွှဲပေးရတဲ့အထိဖြစ်သွားနိုင်ချေရှိနေပါတယ်ဒါပေမဲ့အရင်ကိုကန်နေကြဆောင်တက်ခေါင်းဆောင်တွေကိုတရုတ်လက်ထဲပြန်ပို့ပေးရတုန်းကလည်းတော့မတူတာကတော့ MNDAA ကိုကန်တက်လူမျိုးမြောက်ပိုင်းမဟာမိတ်ညီတော်တုံးဖွဲ့စစ်စင်ရေးကြီးနဲ့ဒီခိုင်းတွေခြေဆိုင်တဲ့နေရာကိုပါထိုးစစ်ဆင်ယူတာမျိုးဒီထိုင်းနယ်စပ်ဘက်မှာမရှိဘူးပေါ့နော်ဒါပေမဲ့အခုထိုင်းနယ်စပ်မှာကကင်းနေကြဆောင်တက်နဲ့တခြားကင်းလက်နက်ကင်ဖွဲ့တွေကြားတင်းမာမှုရှိပေမဲ့ဒီနယ်ကြဆောင်တက်ကအကောင်ဆုံးတစ်ခုအဖြစ်ဆက်ရှိနေပါတယ်ဒါကြောင့်မြန်မာစစ်တပ်အနေနဲ့အရင်ကိုကန်လူလွှဲပေးတာမျိုးလုပ်ဖို့ကဒီမြောက်ရီကိုထိန်းထားနိုင်တဲ့ KYIN BGF အားကိုလည်းထက်ထွက်မဲ့သဘောတော်ရှိနေပါတယ်
ဒီပေါ်မြန်မာစစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့အချိန်မီမရခဲ့ပါဘူးခင်ဗျာ
VOA အခုထုတ်လွှင့်တဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထက်မှာပဲတိုက်ရိုက်လာရောက်ရှုစားနိုင်ပါတယ် VOA ထုတ်လွှင့်ပြီးသည့်များသတင်းတွေပတ်စင်ကဏ္ဍတွေဗီဒီယိုသတင်းလွှာတွေကို VOA ရဲ့ website စာမျက်နှာမှာရော VOA ရဲ့ Facebook, Telegram, Instagram, X စတဲ့ social media တွေမှာပါဝင်ရောက်ဖတ်ရှုနိုင်ပါတယ်။သိမကြခင်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။ VOA ကိုကြည့်ရှုနေတဲ့အတွက်ကျေးဇူးပါခင်ဗျာ။
ပြည်ဝင်အမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေမှာဆိုရင်မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်နေ။ VOA မနေ့ခဲရေဒီယိုအစီအစဉ်ပထမပိုင်းနိုင်ဝက်ကိုတော့လိုင်းတူနဲ့ဖမ်းယူနိုင်တာပါ။လိုင်းတူမီတာ25 kHz 1.65 လိုင်းတူမီတာ32 kHz 6.53 ညာနဲ့လိုင်းတူမီတာ40 kHz 0533ညာတို့ကနေဖမ်းယူနာဆင်နိုင်ပါတယ်။VOA ညာကျန်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ည ไฮโดรมีเตอร์ 30 kHz 9963 โรอภิปฐมวัยนายวันเนี่ยสนิทดินุ่ยมาถัดโดไลน์ละมีเตอร์ 190 kHz 1905 โรอันนี้ทุ่งลินไปในบาริอสีเส้นสะสมของลูรุเมษวยยุตันไลน์ VOA မြန်မာဝိုင်းဝက်ဘ်စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာ မနက်ခင်း ဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့မြန်မာပြည်သားသတင်း မနက်ခင်း အစီအစဉ်တွေကို မနက် 9:00 နာရီအထိ VOA ရဲ့ website facebook youtube တို့ကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ editor နဲ့ဆွေးနွေးကန်ဂျန်စီတပတ်တွင်းအားကစားသတင်းများအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါအဲ့ဒီထဲကမှာအရင်ဦးဆုံးတော့ကြားဖြန့်နှိမ်နင်းရေးထိုင်းတရုတ်ပူးပေါင်းဆောင်ရွက်မှုအလားအလာအကြောင်းဆွေးနွေးထားကြတဲ့ editor နဲ့ဆွေးနွေးကမ်းပဲဖြစ်ပါတယ်။ကြားဖြန့်တွေကိုနှိမ်နင်းဖို့တရုတ်သမ္မတနဲ့ထိုင်းဝန်ကြီးချုပ်တို့လက်တလောသဘောတူလှုပ်ဆောင်နေကြတဲ့ကိစ္စဟာဘာကြောင့်ရေးကြီးပါသလဲ။ရှုပ်ထွေးတဲ့ဒီပြဿနာကိုအလွယ်နဲ့ဖြေရှင်းနိုင်ပါမလားဆိုတာအခုတစ်ပတ် editor နဲ့ဆွေးနွေးကမ်းမှာဦးကျော်ဆောင်သာကိုမမ်းမြသဇင်အောင်ကမေးမြန်းထားပါတယ်ခင်ဗျာ။
မင်္ဂလာပါဦးကျောင်းဆန်းသားရှင်။မင်္ဂလာပါ။ဒီပြီးခဲ့တဲ့ဖေဖော်ဝါရီ9ရက်ကနေ10ရက်မှာထိုင်းဝန်ကြီးချုပ်ပေးထုံးတဲ့ရှင်နဝတ်ကတရုတ်နိုင်ငံခီးစဉ်၄ရက်သွားခဲ့ပါတယ်။ဆိုတော့အဲ့ဒီမှာသူကပူရဲပြီးတော့ဟိုကျညာချက်ထုတ်တာမှာဒီနယ်ဇက်ကပေါ့နော်။ကြားဖြန့် online ငွေလိမ်ငိုင်းတွေနှိမ်နှင်းမှုလည်းပါတယ်။အဲ့တော့ဒါကဘလောက်ထိအရေးပါပါလဲ။အရေးပါပါတယ်။
တကယ်ဆိုဖြစ်ရှင်ဖို့အတွက်တရုတ်ကဒီခီးစဉ်မတိုင်ခင်ကသူတို့ရဲ့အရာရှိဝန်ကြီးတယောက်လာပြီးတော့ညှိနှိုင်းခဲ့တယ်ညှိနှိုင်းပြီးတော့နေဆက်ထိသွားပြီးကြည့်ခဲ့ပါတယ်တကယ်ဆိုတကယ်တော့တရုတ်အတွက်အရေးပါပုံကဒီကြားဖြန့်လုပ်ငန်းအတွက်အဓိကစားကောင်းဖြစ်ရတယ်လို့ဟာတရုတ်လူမျိုးတွေဖြစ်ပါတယ်တရုတ်အစိုးရဘက်ကဒီကိစ္စအတွက်နှစ်နာခဲ့ရတဲ့ပမာဏဟာဒေါ်လာဘီလီယံ50 ကမ္ဘာလက်ခီးသွားလုပ်ငန်းမှာတော်တော်အားထားတဲ့နိုင်ငံဖြစ်ပါတယ်ကိုဗစ်မတိုင်ခင်တုန်းကထိုင်းနိုင်ငံရဲ့ GDP ဝင်ငွေပမာဏမှာ19%ကျော်လောက်ဟာခီးသွားလုပ်ငန်းကရရဖြစ်ပါတယ်အဲ့တော့ကိုဗစ်နောက်ပိုင်းမှာကျဆင်းသွားတယ်နောက်တော့ပြန်လဲနယ်လန်းထူပိုးကျပန်းရဲ့ခါသူတို့စီတရုတ်ခီးသွားတွေကိုအဓိကအားထားလာပါတယ် 2024ကတရုတ်ခီးသွားတွေကခုနှစ်သန်းလောက်လာခဲ့တယ်ဆိုတော့2025အတွက်သူတို့တာဂက်ထားတာကတော့တရုတ်ခီးသွားတွေ90,000သန်းလောက်လာလိမ့်မယ်လို့သူတို့ပြင်မှတ်ထားပြီးတော့တရုတ်ခီးသွားတွေကအဓိကကျိုးဆွဲတဲ့ဆွေးလုံနေရပါအဒီအချိန်မှာကြပ်ဖြန့်လုပ်ငန်းရောက်ထိုင်းဟာနာမည်ပြတ်သွားတယ်နောက်ပြီးတော့ဒီကြပ်ဖြန့်လုပ်ငန်းစီကိုသွားတဲ့အဓိကလမ်းကြောင်းဟာအဲ့ဒီနေဇာကဖြတ်ပြီးတော့ဝင်ရတာဖြစ်ပါ
ာပေါ့လေပဲရုပ်ရှင်ရိုက်ပြီးတော့တရုတ်နိုင်ငံမှာပြတော့လူတွေဟာမလာတော့ဘူးနောက်ဆုံးဟိုဟာရုပ်ရှင်မင်းသားတယောက်အဖမ်းခံရတဲ့ကိစ္စအဲ့မှာပြန်ပြီးတော့မနေရွေးဒီကိစ္စနဲ့ပတ်သက်ပြီးတော့စိတ်ထွားဖြစ်တော့တရုတ်ခီးသွားတဲ့လာမဲ့အလားအလားစိတ်နေသွားတယ်ဆိုတော့တရုတ်ထိုင်းနိုင်ငံအတွက်စီးပွားရေးအဖြစ်လည်းပဲဒါဟာစင်ကာပူကူဖြစ်လာတယ်ဆိုတော့ဒီဟာကိုအတိအကျပြုပြင်ဖြစ်စင်ဖို့လိုတယ်ကျန်တဲ့ကိစ္စတွေကအရေးကြီးသွားလည်းပဲဒီစီးပွားရေးကိစ္စဟာအဓိကကိစ္စဖြစ်နေတယ်လို့ပြောမှာဖြစ်ပါတယ်
ဒါမဲ့ဒီကြားဖြန့်လုပ်ငန်းတွေကိုကြည့်မယ်ဆိုရင်မြန်မာဘက်ခြမ်းဒီမြန်မာနေဆက်ဘက်ခြမ်းမှာပုံများနေတာမဟုတ်ပါဘူးလားအဲ့တော့မြန်မာအာဏာပိုင်တွေနဲ့ညှိဖို့ပို့ပြီးတော့မလိုပါဘူးလား
လိုအပ်ပါတယ်မြန်မာအာဏာပိုင်တွေနဲ့ညှိခဲ့တာပဲသူကအခုတရုတ်ဝန်ကြီးဝန်ကြီးမတိုင်ခင်ရှိခဲ့တဲ့နိုင်ငံသားဝန်ကြီးဟာလည်းပဲအဲ့ဒီကလေးကမြန်မာပြည်ကိုလာပြီးတော့သူကအဲစစ်ကောင်စီအကြီးအကဲတွေ့ပြီးတော့ဒီကိစ္စတွေကိုပြောခဲ့ရဆိုတာသတင်းတွေထွက်ပါတယ်မထ ිය ောက်ပါဘူးနောက်ဝန်ကြီးတို့လက်ထက်မှာလည်းပဲအချိန်ချင်းသူတို့ဟာဒီဟာကိုကြိုးစားတယ်မထ ිය ောက်ဘူးစစ်ကောင်စီကဘာမှထိတိယောက်အရေးမယူနိုင်တဲ့သဘောစစ်ကောင်စီရဲ့လှုံ့ဆော်ချက်အသိပြောညံ့နေတဲ့အတွက်ကြောင့်နောက်ဆုံးသူတို့ဟာနီနောင်မဟာမိတ်သုံးဘွဲကိုဒါအပေးယူလုပ်တယ်ပြောပြောမစည်းကြိုးရုံပြုနေတယ်ပြောပြောသူတို့နေနေတာဒီကခေါင်းညိတ်ပြီးတော့နေခဲ့တယ်ပေါ့လေအဲ့လိုနေခဲ့တဲ့အခါမှာထ ිය ောက်ပါတယ်ညီနောင်မဟာမိတ်တွေပြတ်ပြတ်သားသားလုပ်တယ်ဒါလုတာအပြင်ညီနောင်မဟာမိတ်သုံးဘွဲ့စီဒီစစ်ကောင်စီကိုလုံအောင်ဖျက်ရှားပြီးတော့ Federal Democracy နိုင်ငံထူထောင်မယ်
အဲ့သူတို့လူမျိုးစုတွေရဲ့အခွင့်အရေးအတွက်လည်းပြေဝတိုက်ပွဲဝင်သွားမယ်ဆိုပြီးလှုပ်လာတဲ့အခါမှကျတော့တရုတ်ကမျိုးလုံးပြီးတော့ဟာဒီစစ်ကောင်စီကိုဖြုတ်ချလို့တော့မဖြစ်ဘူးသူတို့ဖြုတ်ချလိုက်ရင်ငါတို့အကူစရာမရှိတော့ဘူးဆိုပြီးတော့သူတို့အားပေးထားတဲ့ညီနောင်မဟာမိတ်သုံးဘက်ကိုသူတို့ပြန်ပြီးခံတာခဲ့ရတဲ့အခြေအနေကိုရောက်လာပါတယ်ဆိုတော့စစ်ကောင်စီရဲ့လုပ်တဲ့ကိစ္စဟာသ စစ်ကောင်စီကိုစိတ်အားမကူတော့ဘင်းနဲ့ထိုင်းကိုလာပြီးညှိတယ်လို့ပြောမှဖြစ်ပါတယ်အ
ဲ့တော့ဒီလုပ်ငန်းတွေတိုက်ဖျက်ဖို့အတွက်ထိုင်းနဲ့ညှိတော့ထိတိယောက်ယောက်နှိမ်နင်းနိုင်ခြင်းရှိလား
ထိုင်းကတော့လောလောဆယ်မှာလုံစာပေါ့လေအဲ့တော့ပိတ်တယ်ဆိုပြီးတော့ခါပြင်းပြင်းထန်ထန်သူတို့အမျိုးသားလူမျိုးကောင်စီကအဲဝန်ကြီးချုပ်ပေထွန်းတန်းဘေကျင်းကိုမသွားခင်မှာပဲစီဝေခေါ်ပြီးတော့လုတော့အဲလောင်စာမပြေတော့ဘူးသူတို့ကိုသူတို့လျှက်စစ်လုပ်ငန်းတွေအတွက်ဆိုဒါပေမဲ့လည်းပဲလင်းနေရပဲထိတ်တာလည်းပဲသိမထျောက်သေးဘူးဆိုတဲ့သဘောဖြစ်ပါတယ်ထိုင်းကလုတာကလည်းအဲတော့လုတော့ထိုင်းမှာအဓိကအားနေချက်ရှိရလဲသူတို့ကိုနှိုက်ကလည်းပဲဘလောက်ကင်းရှင်းတယ်လဲဒီကိစ္စမှာဒီအဂ္ဂိလိုက်စားတဲ့အရာရှိတွေစစ်တပ်ထဲမှာနေစားနဲ့ပတ်သက်တဲ့တာဝန်ရှိပုဂ္ဂိုလ်တွေသူတို့တွေလည်းပါဝင်ပတ်သက်မှုတွေရှိအောင်ရှိနေနိုင်ပါတယ်အဲ့ဒီထဲမှာပြောလို့မရဘူးအဲ့တော့အဲ့ဒီဟာတွေနဲ့မကဘူးဒီစီးပွားရေးကုမ္ပဏီကြီးတွေသူတို့မြန်မာနိုင်ငံနဲ့ဒီစွန့်ရင်တို့ဘာလို့လောင်စာတို့ကိစ္စနဲ့လုံနေသူတို့ဟာဒေဝင်လုတော့လည်းပဲမသမာတဲ့နီလန်လည်းပဲရှိနိုင်တယ်ဆိုပြီးတော့သုံးသက်သူတွေကပြောကြပါတယ်ဆိုတော့ထိုင်းရဲ့လုပ်ငန်းဟာသိထိရောက်တဲ့အခြေအနေတော့မရှိဘူးပေါ့လေလုတော့လည်းပဲနောက်တလောတော့ငါထိုင်းကသူတို့ရဲ့လုပ်ရဟာထိရောက်အောင်မြင်လေဆိုတာပြသဖို့အတွက်သတင်းနောက်တချို့ပေါ့လေအဲ့ဒီကိုခေါ်ပြီးတော့ပြပါတယ်အထက်ကိုဝင်ခွင့်ပေးတယ်ထိုင်းရွေချက်ကတော့ဒီကိစ္စကိုဟန်တာရဲဆိုတဲ့သဘောကိုပြကျင်တဲ့အတွက်ကြောင့်ခေါ်ပြတာပါဖြောက်ပြီးတော့အဲ့မှာသတင်းထောက်ရေးထားတဲ့ BBC ကအဲ့မှာဘန်ကောက်စစ်တောင်အရှာသတင်းထောက်ဂျွန်နသန်ဟက်ရေးထားတာကိုကြည့်ရင်သူကနေရာကမှာတော့ဆိုင်းဘုတ်တွေကတ်ထားတယ်ဟာတပ်ဖြန့်လုံကဒီမစမာတဲ့နီးနေလောက်တာကိုငါတို့လက်မခံဘူးအတင်းအမခန့်စင်မှုဆန့်ကျင်တဲ့ပေးပိုစတာတွေတော့အများကြီးပဲသူတို့သွားလေတဲ့နေရာမှာဒုံဒုံရေးလိုက်နေတယ်။ဆိုအဆောက်အဦတချို့သူတို့ဝင်လို့မရဘူး။သူတို့ဝင်မယ်ဆိုတော့မရဘူး။အဲ့ဒါက private ပုဂ္ဂိုလ်အဆောက်အဦတွေဖြစ်တယ်။ခင်ဗျားတို့ပြေးဝင်လို့မရဘူးပြောတယ်။အပြင်ကားကြောင့်ကြည့်တော့မိတွေထိချင်းလင်းနေပြီးတော့အထက်မှာ hotel လို့ဖွင့်ပြီးတော့လုပ်နေတာတွေ့ရတယ်ဆိုတော့သူတို့ကဘလောက်ပဲဖုံဖုံဒီဟာသိမထျောက်မအောင်မြင်ဘူးဆိုတော့တွေ့ရပါတယ်။နောက်ပြီးတော့ဒီရေသားရဲ့နိုင်ငံရေးရှင်သာသိရှုပ်ထွေးပါတယ်။ group lawyer ကတော့ nature zone တက်ပါလေ BGF တွေကအဓိကဖြစ်နေတာပါတကယ်တော့ဒီ BGF အစတုန်းကတော့ KNU KNU တဲ့မှာဗုဒ္ဓဘာသာကရင်အဖွဲ့ DKB ခွဲထွက်တယ်အဲ့ဒီ DKB တဲ့ကမှဒီလူတွေကပုံမူရေးစောချစ်သူပါလေသူခွဲထွက်ပြီးတော့အစိုးရနဲ့ပေါင်းပြီးတော့နေကြဆောင်မြန်မာအစိုးရနဲ့ပေါင်းပြီးတော့နေကြဆောင်တပ်ဖြစ်နေသူတို့နေတယ်နေပြီးတော့သူတို့ကအဓိကထားပြီးတော့လုပ်နေရဆိုတော့သူဟာဒီနေဇတ်ဒေသရဲ့နိုင်ငံရေးမှာအဓိကထင်ကွင်ညာဟိုဘက်တင်းဒီဘက်တင်းကသူ့ရဲ့သဘောထားသိအရေးကြီးနေနေရာဖြစ်ပါတယ်ဆိုတော့ဒီလောက်ဆုတ်ထွေးတဲ့ကိစ္စမှာထိုင်းကဘလောက်ထိဆက်လက်ပြီးလုံထိုင်မလဲထိုင်းဘက်ကလည်းပဲစောစောကပြောခဲ့သလိုလူကင်းကြီးမှလူကင်းမဲ့သဘောတွေရှိနေတယ်ဆိုတော့ဒါကတော့သိပြီးတော့မသေးကြတဲ့ကိစ္စဖြစ်ပါတယ်ညမှာတစ်ခုပြောဖို့လိုရတာကတော့အဲ့ဒီမှာအလုံးလုံးနဲ့လူတိုင်းဟာအတင်းအဓမ္မ principle ခိုင်းစင်ရင်ခံနေရတဲ့လူကြီးပဲမဟုတ်ဘူးသူတို့သဘောနဲ့သူတို့ပေါ့လေလာကကောင်လို့လုံနေတဲ့လူလည်းရှိတယ်ဆိုတာကိုသတင်းထုတ်တွေရတာတွေ့ရပါတယ်
အခုနောက်ဦးကျော်စံသာပြောခဲ့တဲ့အထဲမှာဒီမြန်မာအာဏာပိုင်တွေရောကြားပြန်ကိစ္စတွေနဲ့ကင်းရှင်းပါရဲ့လား
အာလုံးဝမကင်းရှင်းဘူးလို့ပြောမှာဖြစ်ပါတယ်ကျွန်တော်အထောက်အထားတွေလိုက်ရှာကြည့်တယ်ဒီမှာတချို့ကဘယ်လိုရေးထားလဲဆိုတော့ရှင်အာ2024မတ်လတုန်းကဘိုးချုပ်ငါဦးပေါ့လေအဲ့ဒါအွန်လိုင်းလင်းလေကိုင်းကြားပြန်တဲ့ပတ်သက်လို့ဆိုပြီးတော့ကာကွယ်ဝန်ကြီးဌာနကဘိုးချုပ်အွန်လိုင်းထွန်းနဲ့ဘိုးချုပ်လှမိုးဘိုးချုပ်ဇော်မင်းဘိုးချုပ်ဆူလိုင်းနောက်ကဘိုးချုပ်တူသူတို့ဖန်ဆီပြီးတော့အရေးယူခဲ့တယ်အဲ့ဒါဘိုးချုပ်တွေကိုနိုင်ကပါဝင်နေရအဲ့ဒီထဲမှာအဲ့ဒီဟာအပြင်အဲ့ဒီတိုင်ငယ်တုန်းကဒုတိယဘိုးချုပ်ကြီးနေတဲ့ပုဂ္ဂိုလ်မဟုတ်ဘူးဒုတိယဘိုးချုပ်ကြီးဆိုရဆရာအဲ့ဒီဒုတိယဘိုးချုပ်ကြီးမြင်းလှိုင်းတို့ကိုလည်းပဲသူတို့အနာသိမ့်လို့ကြံစီလို့ပြီးတော့ဖန်ဆီဆစ်ဆေးတယ်ဘာညာဆူပြီးတော့သတင်းထွက်ခဲ့တယ်အဲ့ဒီဟာလည်းပဲတကယ်တကယ်တော့ကြားဖြန်းငွေလင်ခိုင်းတဲ့ပတ်သက်မှုတွေသာဖြစ်တယ်ဆိုတာတဖြည်းဖြည်းဒါကသတင်းလောကမှာပေါ်ထွက်လာတဲ့သတင်းများသာဖြစ်ပါတယ်အဲ့မပေါ်ထွက်ပြီးဖြစ်နေတဲ့အခြေအနေကအများကြီးရှိနေပါတယ်ဆိုတော့ဘယ်လိုမှကင်းရှင်းတယ်လို့ဒါပြောလို့မရပါဘူးအဓိကအဲ့လိုမကင်းရှင်းလို့လည်းပဲဒီလိုဖြစ်နေတာပါဒီကိစ္စဟာမြန်မာနိုင်ငံအခြေအနေကလည်းပေါဝင်ပတ်သက်နေတယ်ထိုင်းဘက်ကလည်းပေါဝင်ပတ်သက်နေတယ်နေဆက်အခြေအနေမှာလည်းပဲခုနလိုနိုင်ငံရေးအခြေအနေလည်းသက်ကင်ရတွေရခက်ခက်နေဆိုတော့ဘယ်လိုဝင်ပြီးဆွဲရမလဲဆိုတော့သိခဲရင်ပါတယ်
ကင်တွယ်လို့မရဘူးဆိုရင်
ထိုင်းတို့တရုတ်တို့ကဒါသူတို့အင်းအားနဲ့ဝင်ပြီးတော့ကင်ကြွယ်ထိုင်လားဒါမဲ့ဒီဒေသဟာတရုတ်နယ်စပ်လည်းမဟုတ်ဘူးဆိုပြီးတော့တရုတ်အင်းအားတွေနဲ့လာရင်တရုတ်တပ်ဖွဲ့တွေနဲ့လာပြီးတော့ဒါကိုတစုံတရာလုံမယ်ဆိုရင်လည်းပဲပြဿနာတွေအများကြီးရှုပ်ထွေးမှုရှိလာနိုင်ပါတယ်ဒါပေမဲ့လောလောဆယ်မှာတော့အားလည်းမဖြစ်နိုင်သေးဘူးလို့တော့ယူဆပါတယ်တကယ်လို့လုံလာရင်တော့ဘယ်လိုဖြစ်လာ
ဆိုင်ပို့ပြီးတော့ခိုင်မာအကောက်အောင်နောက် digital စီးပွားရေးဒါတွေကိုလည်းဆွေးနွေးပါတယ်နောက်တစ်ခုကအဲ့ဒီမှာပါတာသူတို့ကြီးညာချက်ထဲမှာဒီတရုတ်နဲ့ထိုင်းယထာလန်စီမံကိန်းဒါကဘယ်လောက်ထိအရေးပါပါလဲ
အရေးပါပါတယ်သူတို့စီးပွားရေးပထမတစ်ခုကတော့ဒီတရုတ်နိုင်ငံဟာအမေရိကန်ရဲ့အဓိကအဖြစ်ပြတ်မှတ်ဖြစ်နေပေါ့လေစီးပွားရေးအဖြစ်သူတို့ကတော့ trade war ကုန်သွယ်ရေးစပွဲလွန်ချွတ်သုံးရတယ်ပေါ့လေအခွန်တွေတုတ်ောက်တဲ့ဘာညာလုံနေအချိန်မှာ NATO ပြီးရင် American ရဲ့အရင်နှီးဆုံးမဟာမိတ်ဖြစ်တဲ့ထိုင်းကိုသူတို့ဘက်ကိုပအောင်ဆွဲဆောင်ထင်တယ်တကယ်အမြင်မှုတစ်ခုဖြစ်ပါတယ်အဲဒီခေတ်စာတစ်ချိန်တည်းမှာထိုင်းဒီ American ကတချို့နိုင်ငံတွေကနေဒါတို့ဘာတို့ Mexico တို့အဲဒီအိန္ဒိယနိုင်ငံတွေတို့ကမှအခွန်ဘာညာတုတ်ောက်မဲ့လုံနေမငှက်တာဘူး trade imbalance ပေါ့လေ American နဲ့နိုင်ငံတွေသူတို့ဘက်ကစာနေစွေးလုပ်တာပြီးတော့ထိုင်းကစာနေတာထိုင်းနဲ့ American ကိုယ်သွေးမှာထိုင်းကအများကြီးအမျက်ရနေတယ်ဆိုတော့ဒီကိစ္စကို American လောလောဆယ်ဘာမှမပြောသေးဘူးအခုလို့မပြောသေးတဲ့အချိန်မှာထိုင်းပြည်ကွန်ဗိုင်းနဲ့ပတ်သက်ပြီးတော့တရုတ်ဘက်ကိုပို့ပြီးတော့ပြင်းတဲ့သဘောမျိုးပြောလိုက်တယ်ဆိုတော့တချို့ကစိုးရိမ်ကြတယ်ဒါကိုအမေရိကန်ကထောက်ပြအောင်ထောက်ပြလာလိမ့်မယ်လို့လည်းပြောကြတာရှိပါတယ်ဒါကတပိုင်းနောက်အဲ့ဒီယထာလန်ဖောက်မဲ့ကိစ္စထိုင်းအချိပေါ်မြန်မာတွေကဖောက်မဲ့ဆိုရင်အဲ့ဒါကတော့အကြောင်းမဟုတ်ဘူးသို့တော်လည်းပဲအဲ့ဒီဟာရဲ့ရည်ရွယ်ချက်ကအဲ့ဒီကဆက်ပြီးတော့ဟိုထိုင်းနိုင်ငံရဲ့တောင်ဘက်မှာကရာကျွန်းဆက်ဆိုတာရှိရဟိုလိုမျိုးလည်းအဲ့ဒီဟာကိုဖျက်ပြီးတော့ဒီဘက်ထိုင်းဘက်ကပင်လယ်ခွေကနေပြီးတော့ဒီမြန်မာနိုင်ငံမုတ်မပင်လယ်ခွေကိုထွက်တဲ့သူမျိုးဖောက်ပေါ်ကဟိုးရာဇူပေါင်းများစွာကြာကြံစီခဲ့ဦးတဲ့တစ်ခါမှမအောင်ဘူးအဲ့ဒါပထမသူတို့စဉ်းစားခဲ့ကြတာကအဲ့ဒီမှာပြီးတော့ land bridge ဟိုဘက်နဲ့ဒီဘက်ဆက်သွယ်ရေးလမ်းကြောင်းဖောက်ပေးမယ်ဆိုတော့ထိုင်းကလာတဲ့ပစ္စည်းတွေဟာတရုတ်ယထာလန်ကတဆင့်လာမယ်ဂုံပစ္စည်းတွေကိုနောက်ပြီးတော့အဲ့ဒီယထာလန်ကတဆင့်ဒီဘက်ကိုဒီမိတ်မပင်လယ်ခွေဘက်ကိုထွက်တဲ့လမ်းလုပေးမယ်ဆိုတော့လုပ်တယ်အဲ့လိုလုပ်တာလည်းပဲအမေရိကန်ကညင်ညင်စရာဖြစ်လာမယ်လို့တချို့ကသုံးသပ်ကြတယ်။ဒါအပြင်တရုတ်ကိုဒီအထိလာခွင့်ပေးလိုက်တဲ့ဆိုရင်တရုတ်ကသင်းပေါ်နဲ့ဖြတ်လာမှလည်းရှိတယ်ဟို။အဲ့တော့အဲ့ဒီနားမှာရေချောင်းပိုင်ဆိုင်မှုအငင်းပွားနေတဲ့အင်ဒိုနီးရှားတို့မလေးရှားတို့နဲ့လည်းပဲပြဿနာလည်းပဲပူဖြစ်လာနိုင်တယ်လို့တွက်တဲ့သူတွေရှိပါတယ်ဆိုတော့လောလောဆယ်မှာကတော့ထိုင်းဟာတရုတ်နဲ့ပူပြီးတော့နှိစက်လာတယ်ဆိုတဲ့ဟာကတော့သိကြပါတယ်။ဒါလည်းစောင့်ကြည့်ရမယ့်ကိစ္စပါခင်ဗျာ
။အနီးဆက်လာရဲဆိုတော့အခုအနေထားတွေကိုကြည့်မယ်ဆိုရင်ဒီထိုင်းကတရုတ်ဘက်ကိုယိမ်းလာတဲ့သဘောရှိတယ်လို့ပြောလို့ရလား
။အဲ့ဒါပေါ့နီးဆက်တယ်ဆိုတော့ယိမ်းတယ်လို့ပြောရမှာပဲ။ထိုင်းရဲ့ policy ကထိုင်းတို့ကအဲ့လို bend with the wind သူကလေတိုက်ရယိမ်းပြီးတော့ဆက်ဆံနိုင်တဲ့နိုင်ငံပါပဲ။သမိုင်းစဉ်မှာလည်းပဲ Indo China ဒီဘက် Laos နဲ့ Cambodia ဘက်ကိုပြင်သစ်ကသိမ့်တယ်ဒီမြန်မာနိုင်ငံဒီဘက်ထိအင်္ဂလိပ်ကသိမ့်တယ်ထိုင်းကနေတတ်တယ်ဟိုဘက်ဒီဘက်ဆက်ဆံတယ်လေတရုတ်ရဲ့ကိုလိုနီမဖြစ်ခဲ့ဘဲနဲ့ဂျာမန်ရပ်တည်နိုင်ခဲ့တာပဲထိုင်းကအများတိုင်းအဲ့လိုနေတတ်ပါတယ်သူကဆိုတော့အခုအဲ့လိုဖြစ်သွားလဲပဲအမေရိကန်ကလည်းထိုင်းကိုလက်လွတ်မရပါဘူးသိအရေးကြီးတဲ့ဒေသဖြစ်နေပါတယ်သူတို့တွေအစင်းလာမဟာမိတ်လည်းဖြစ်တယ်ဆိုတော့ထိုင်းနိုင်ငံကအခုဗီယက်နမ်ဟာလည်းပဲသူတို့ဘန်ဘူးပေါ်စီဆိုပြီးတော့အဲ့လိုအမေရိကန်နဲ့ကောတရုတ်နဲ့ကောဆက်ဆံလာတာတွေ့ရပါတယ်ဆိုတော့ထိုင်းကလည်းပဲအလားတူဆက်ဆံလာတယ်ဆိုတော့ဆက်ပြီးတော့ဒီလိုပဲရည်တည်သွားနိုင်မယ်လို့မျှော်လင့်ရပါတယ်
။ဟုတ်ကဲ့ပါဦးကျော်စံသားရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ဟုတ်ကဲ့
။အေဒီတာနဲ့ဆွေးနွေးခန်းကိုနားဆင်ကြရတာပါ။အခုတော့ဂျန်စီအလှည့်ရောက်လာပါပြီ။ဆရာနာတင်ထားတာ၄နှစ်ကြာလာတဲ့အထိပြည်ပကားတွေကြီးမားနေစေမြန်မာနိုင်ငံမှာပြည်ပထွက်ပြီးတော့ကြောင်းတက်အလုလုချင်တဲ့လူငယ်တွေနိုင်ငံသားသွားဖို့လီစိတ်ကနေတဆင့်ထွက်ခွာခွင့်မရတာလူငယ်တွေစစ်မှုထမ်းဖို့စစ်တပ်ကအတင်းသွေးသွင်းနေတာပြီးတော့ပညာတော်သင်စုကိုအမေရိကန်ကရုပ်သိမ်းလိုက်တဲ့အခြေအနေတွေကလူငယ်တွေကိုအကြက်တဲမျိုးစုံဆက်ရောက်သွားစေပါလေမြန်မာလူငယ်တွေဘယ်လိုရင်ဆိုင်ကြော်လွားနေကြပါသလဲမက်ခင်လေးကဆက်သွယ်စကားပြောထားပါလေဗျာ
ဟေးဂျန်စီတို့တက်ချင်အောင်ပြန်ပြီနော်ဒီတစ်ပတ်တော့လူငယ်တွေကအွန်လိုင်းရနေပြီးတော့ကဘာကြီးတစ်ခုလုံးနဲ့ချိတ်ဆက်ပြီးဆောင်ရွက်နေနိုင်တဲ့အနေထားကနေပြီးတော့စစ်တပ်အာဏာသိမ်းလိုက်တဲ့အတွက်ကြောင့်မလို့မြန်မာတိုင်းနိုင်ငံလုံးကလူငယ်တွေအကြက်အတဲနဲ့ရင်ဆိုင်ကြုံတွေ့နေရတယ်လေဘလို့မျိုးအခက်ခဲတွေနဲ့လူငယ်တွေရင်ဆိုင်ကြုံတွေ့နေရလဲဆိုတာကိုသိနိုင်မှုအတွက်မြန်မာလူငယ်လေးနှစ်ယောက်ဖိတ်ခေါ်ထားပါတယ်ဒါပေမဲ့ဒီဗီဒီယိုမှာတော့သူတို့ရဲ့လုံခြုံရေးအတွက်ကြောင့်မလို့သူတို့ရဲ့မျက်နှာတွေနဲ့အသံတွေပြီးတော့ဖြတ်ထားပါတယ်
ตอนแรกจะจะมาบ่เนาะลงจมูกเต็มไม่ใช่อยู่บ่เนาะอุ้มมาฟงนี่ลูกค้าอ่ะမျိုးတို့ပစ္စကားစီးသွားနေတယ်ဖုန်းလဲပြီးတော့အဲပစ္စကားစီးသွားနေတယ်ဖုန်းလဲပြီးတော့အဲပစ္စည်တွေလဲပါပြီးသွားရေဆိုလေအဲ့လိုမျိုးလူငယ်အတွက်ကလည်းအတင်တန်းတွေသွားတက်ရခါမှာတော့လဲဆက်သွေးမှာလဲလုံချုံမှုရေမရှိရမျိုးလေးရှိရပေါ့เนาะအဖပကနေရောအခက်ခဲရအများကြီး
ชินชินไปเลยล่ะเสียอีอุเรซมุมุไม่ใช่นะไปมาซะเองดีโคโซลือได้เนี่ยปูปุ๊บแล้วมาได้ป่ะเนาะสุโกอ่ะดีสิกาสิปากาอาชินนี่ก็เลยจ่าได้ดีโกลูชินเนี่ยไปเปลี่ยนไปได้กระทําမျိုးเลยซ้นเหยียได้ป่ะเนาะดาမျိုးปูปุ๊บแล้วมาได้
လုံငန်းကွင်းနဲ့ဆိုင်တဲ့အခက်အခဲတွေလည်းရှိတယ်ပေါ့နော်မဆိုရင်ကိုကအလုပ်သားမဆိုရင်တောင်မှအဲဒီအချင်းလေးကိုကြည့်မှထွားတာမျိုးကိုကလည်းဖိတ်ရတယ်ကောင်းကောင်းမထမ်းရတော့တဲ့အချင်းလေးမျိုးတွေအဲရောက်သွားတယ်ပေါ့နော်အဲ့လိုမျိုးခက်ခဲလေးတော့ရှိပါတယ်ဒီလိုနေ့စဉ်လူလေးမှုဘဝမှာလူငယ်တွေအတွက်မလုံခြုံမှုတွေဖြစ်နေရတဲ့အထက်မှာစစ်ကောင်စီရဲ့စစ်မှုတွေဥပဒေအရလည်းလူငယ်တွေရ
မလည်းပို့ပြီးတော့ကက်ခဲတယ်အဖဖက်ကဟိုချစ်ဆုံးကြတာလေလို့ကျွန်တော်တော့ပြောချင်တယ်ပေါ့နော်ဟုတ
်ဒီကိုအတိတွေပြီးတော့ဝင်းခွဲအကိုတွေနေရနေရာတွေမှာတော့ဘယ်လိုမျိုးရှိလဲဆိုတော့လစင်ပေါ့နော်ပတ်စံပေးရမျိုးရှိရပေါ့ဥမာအနည်းဆုံး1000လောက်ကနေစပြီးတော့ပေးရတယ်အများဆုံး3000လောက်ထိကြားဘူးတယ်ပေါ့နော်ကိုတငယ်ချင်းနေတဲ့ကနေပြီးတော့ဆိုတော့အဲ့လိုမျိုးရှိရပေါ့အဓိကတော့ရန်ကုန်တချို့နေရာတွေမှာတော့ကိုပတ်စံပေးနိုင်သေးရပေါ့နော်အစဉ်ပြေသေးတယ်သူပြောလို့ရတဲ့အခြေအနေမျိုးတွေရှိရပေါ့နော်အခုနောက်ပိုင်းမင်းကလေးလည်းခေါ်လာပြီးဆိုပြီးတော့ပြောနေတဲ့တန်နေရောကြားတော့ပါတယ်။ဒီမျိုးလေဒီရက်ကွက်မှာအာတကယ်ခေါ်လာပြီလားပြန်ဆက်ပေးရတော့မလားဆိုပြီးတော့အာစဉ်းစားနေရမျိုးပဲပေါ့နော်။လိုက်ပြီးတော့စုံစမ်းနေရမျိုးလေးတော့ရှိရချက်
။ဒီလိုအခြေအနေတွေမှာအမေရိကန်အစိုးရကပေးတဲ့မြန်မာလူငယ်တွေအတွက်ပညာရိုသင်စုကိုလည်းရက်ဆိုင်တာခံလိုက်ရတယ်လို့တစ်ဖက်မှာလည်းစစ်ကောင်စီကနိုင်ငံခြားကိုထွက်ခွင့်ကိုပိတ်လိုက်ပါတယ်။အဲ့ဒီအတွက်ကြောင့်မလို့မြန်မာလူငယ်တွေဘယ်လိုခံစားနေရပါသလဲ
။ဒီ scholarship အတွက်စူးစမ်းနေတဲ့လူငယ်တွေအကုန်လုံးတော့ကတော့ဆုံးရှုံးမှုကြီးတစ်ခုပဲပေါ့နော်ဒါပေမဲ့အာ scholarship ဆိုတဲ့အရာကအာဒီတစ်ခုတည်းရှိတာမဟုတ်ဘူးပေါ့နော်ဥပမာ US မဟုတ်လို့ရှိရင်လည်းထိုင်းနိုင်ငံမှာ PA scholarship တွေရှိရဲ Hong Kong ထိုင်ဝမ်နိုင်ငံတိုင်းမှာ PA scholarship တွေရှိရဲပေါ့နော်ဆိုတော့အာလူငယ်တွေကိုပြောချင်တာကတော့ဒီ scholarship ကြီးမရတော့လို့မပေးတော့လို့ဆိုပြီးတော့စိတ်သက်တော့မကြစေခြင်း scholarship တွေအများကြီးရှိတဲ့အတွက်ကြောင့်မလို့အာစူးစမ်းစေခြင်းနဲ့ပေါ့နော်သူတို့ဒီနိုင်ငံမရနဲ့နောက်တဲ့နိုင်ငံစူးစမ်းကြည့်စေခြင်းနဲ့အာပြီးတော့ comment တွေကိုဖတ်ကြည့်လိုက်မယ်ဆိုလို့ရှိရင်အခုမှဒီ scholarship မျိုးပေးရမျိုးသိရတယ်ဒီ scholarship တွေကအာဘယ်လိုပြောရမလဲ line နိုင်နေသူပတ်စံရှိတဲ့သူတွေကိုမှပေးတာဆိုတော့အောင်းနေတဲ့တွေ့ရတယ်ပေါ့နော်ဆိုတော့လူငယ်တွေကတော့ဒီတက်ပို့ပြီးတော့အမြင်ကျဲတယ်ပေါ့နော် scholarship နဲ့ပတ်သက်ပြီးပညာရေးနဲ့ပတ်သက်ပြီးတော့အမြင်ကျဲတဲ့ knowledge sharing စီလိုအပ်မယ်လို့လည်းထင်တယ်ပေါ့နော်အဲဒါပေမဲ့တခြားနိုင်ငံက scholarship တွေကိုကိုက try ခဲ့လို့ရခဲ့တယ်ဆိုရင်တော့မှပဲမြန်မာနိုင်ငံအခြေအနေရလေစိတ်ကဒီထွက်ဖို့တော့မှပဲမတည်ကြတဲ့အခြေအနေဖြစ်နေရပေါ့နော်ဆိုတော့ဘာဖြစ်ဖြစ် ကိုယ့်ရဲ့စူးစမ်းမှုကိုတော့မရက်စီခြင်းပေါ့နော်ကိုယ်ပေါ်အတွက်စူးစမ်းမှုကိုတော့မရက်စီခြင်းဘယ်တော့ပဲလေစိတ်တွေကထွက်ခွင့်မပေးဘူးဆိုရင်တော့မှပဲပေါ့နော်သူရဲ့ဒီတချို့ scholarship organization တွေဆိုလို့ရှိရင်လိုက်ပြီးရောအဲ့လိုလုတ်ပေးရခါမျိုးတွေရှိရပေါ့နော်အဲ့လိုမျိုးလေးလည်းကြားဖို့လေဆိုရတဲ့အတွက်ကြောင့်မလို့အားမလျှော်ပဲစူးစမ်းဖို့ပဲတမိနေရပြောချင်ပါတယ
်။အဲကျွန်တော်အနေနဲ့တခြားသော scholarship တွေတကောင်ညောင်းလင်းချက်ကတော့အဲရှိအောင်မကြည့်ရမလို့ရှိတယ်ပေါ့နော်ဒီ time တို့ Hong Kong တို့ဘာလို့လဲကိုရကပြောကတူပဲအများကြီးအဲ့တော့ရွေးချယ်တယ်ရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံကိုတည်ထောင်ပြည်မြေဖို့တဲ့အတွက်ကျွန်တော်ဒီမှာရှင်းပြရတဲ့ဒီအနေအထားတစ်ခုကတော့ညာလာတယ်ပေါ့နော်အဲဆိုတော့လူငယ်တွေနဲ့ပို့ပြီးတော့ခက်ခဲကြရတယ်ပို့ပြီးတော့လက်စားသုံးစားလာပို့ပြီးကြိုးစားတဲ့အချိန်မျိုးတွေမှာအဲရောက်သွားတယ်ပေါ့နော်ဆိုတော့ဒါတွေကလည်းဒီလူငယ်တွေအတွက် challenge တွေအများကြီးဖြစ်နေတယ်ဆိုတော့ဒီလိုလူငယ်တွေဆိုရင်အဲတော့ဗိုင်းစ် scholarship လောက်တော့ဝေးတိုင်းပဲလုပ်ငန်းကုမဲဝလိုက်တော့မယ်မိသားစုလုံးကပါဦးစီရတယ်မယ်ဆိုတဲ့အချိန်လေးတွေအဲချက်တင်လည်းပြောင်းလဲသွားကုန်တယ်ပေါ့နော
်ဒါကတော့မြန်မာနိုင်ငံထဲမှာရှိနေတဲ့လူငယ်လေးတွေရဲ့အကျက်အတဲတွေအကြောင်းကြားခဲ့ကြရတာပါဒါပေမဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကတော့မြန်မာပြည်ကဆရာဆရာမတွေအတွက် Fulbright ပညာရိုသင်စုနဲ့တောင်းလာ play အစီအစဉ်ဖြစ်တဲ့ student exchange ကိုရှောက်ထားနိုင်တယ်လို့ကြေညာထားတာကိုတွေ့ရပါတယ်။တစ်ဖက်မှာလည်းနိုင်ငံတကာကပေးတဲ့ပညာရိုသင်စုတွေရှိနေသေးတာမို့လို့မြန်မာလူငယ်တွေအနေနဲ့စိတ်တက်မကြပဲကိုယ့်ရဲ့ရည်မှန်းချက်ကိုရအောင်ကြိုးစားကြပါလို့တိုက်တွန်းလိုက်ပါတယ်နော်။နောက်တစ်ဖက်မှာပြန်ဆုံကြမယ်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။
VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။အခုတစ်ခါတော့အားကစားအပတ်စဉ်ကဏ္ဍပါ American မျိုးသားဘောလုံး Super Bowl Final ပြိုင်ပွဲမှာတော့ Philadelphia Eagles အသင်းကအနိုင်ရ Champion ပိုဆွဲသွားပါတယ်။ Spain နဲ့ Real Madrid နောက်တန်းကစားသမားဟောင်းဖြစ်တဲ့ Ramos ကမက္ကဆီကိုကလပ်အသင်းနဲ့စာချုပ်ချုပ်ဆိုလိုက်ပါတယ်ဒီလိုတပတ်တွင်းအားကစားသတင်းတွေကိုကိုရန်နိုင်တင်ပြထားပါတယ
်အမေရိကန်ရဲ့လူကြီးအများဆုံးအားကစားပြိုင်ပွဲတစ်ခုဖြစ်တဲ့ American ဘောလုံးနောက်ဆုံးဘောလုံးပွဲ Super Bowl Final မှာတော့ Philadelphia Eagles အသင်းကအနိုင်ရပြီးတော့ဘူဆွဲသွားခဲ့ပါတယ်59ချိန်မြောက် Super Bowl Final ကိုတနင်္ဂနွေနေ့က American ပြည်ထောင်စု Louisiana ပြည်နယ် New Orleans မြို့မှာကစားခဲ့ကြတာမှာPhiladelphia အသင်းကမနေ့က Champion Kansas City Chiefs အသင်းကို40-22နဲ့အနိုင်ရပြီးတော့ Super Bowl Champion ဖြစ်သွားခဲ့ပါတယ်။ဒီနေ့ Super Bowl Final ရဲ့အကောင်းဆုံးကစားသမားဆုကိုတော့ Eagles အသင်းက Quarterback Jalen Hurts ကရရှိသွားခဲ့ပါတယ်
။ You know the last time around it wasn't our time. It wasn't my time. And...
ပြီးခဲ့တဲ့တစ်ခေါက်ကတော့ကျွန်တော်တို့အလှမဟုတ်ခဲ့ပါဘူး။တစ်ခါတလေတော့လည်းကိုယ်အလှရောက်ဖို့စောင့်ရတယ်ဆိုတာကလက်ခံဖို့လိုပါတယ်။ပြီးတော့အဲ့ဒီတစ်ခေါက်ရှုံးတော့ကကြုံခဲ့ရတဲ့ခံစားချက်ကတော်တော်ဆိုးပါတယ်။ကောင်းကောင်းကစားနိုင်ခဲ့ပေမဲ့နိုင်တော့မနိုင်ခဲ့ပါဘူး။အဲ့လိုစိတ်ခံစားချက်တွေနဲ့အတွေ့အကြုံတွေကိုဖျက်ဆီးပြီးကုစားခဲ့ရတာတွေကကျွန်တော်ကိုဒီဆူပလာကိုနိုင်ကျင်တဲ့စိတ်ကိုပို့ပြီးတော့ဖြစ်စေခဲ့တယ်လို့ထင်ပါတယ်
။ Kansas City Chief အသင်းဟာပြီးခဲ့တဲ့နှစ်စလိုက်ဘိုးဆွဲခဲ့တာကြောင့်တကယ်လို့သာဒီပွဲကိုအနိုင်ရခဲ့မယ်ဆိုရင်တော့သုံးနှစ်စလိုက်ဘိုးဆွဲမှာဖြစ်ပေမဲ့လည်း Eagles အသင်းကဒီပွဲကိုနိုင်လိုက်တဲ့အတွက်Kansas City Chiefs အသင်းကို3-0လိုက်ဘုံမဆွဲအောင်တားဆီးနိုင်ခဲ့ပါတယ်ဒီပွဲရှုံးသွားတာနဲ့ပတ်သက်ပြီးတော့ Kansas City Chiefs အသင်းက quarterback Patrick Mahomes ကတော့
Anytime you lose a Super Bowl it's the worst feeling in the world
ဆူပါဘောမှာရှုံးတဲ့အခါတိုင်းကဒါကကဘာပေါ်မှာအဆိုးဆုံးအတွေ့အကြုံပါဒါကြီးကခမားကစားသမားဘဝတစ်လျှောက်လုံးပါသွားတာပါဒီအရှုံးကခမားကိုပိုကောင်းတဲ့ကစားသမားဖြစ်အောင်တော့တွန်းအားပေးစီပါတယ်ဒီလိုအခွင့်အရေးမျိုးရဖို့ကတိတ်နေပြီးရတဲ့အချိန်မှာဒါကိုအသုံးချဖို့ပါ
ဒီဘက်ကတော့အမေရိကန်သမ္မတဒေါနယ်ထရမ့်လည်းတက်ရောက်ပြီးတော့အားပေးခဲ့တာကြောင့်လက်ရှိသမ္မတတွေကဒါဟာ NFL Super Bowl Final ကိုကွဲမှာကိုယ်တိုင်သွားရောက်ပြီးကြီးခဲ့တဲ့ပထမဆုံးသမ္မတအဖြစ်နဲ့မှတ်တမ်းဝင်သွားခဲ့ပါတယ်။ဒါပေမဲ့သမ္မတထရမ့်ဟာဒီဘက်ပထမပိုင်းပြီးတဲ့အထိပဲကြီးခဲ့ပြီးတော့အိမ်နောက်မှာတော့ပြန်သွားခဲ့ပါတယ်။ဒီဘက်ကတော့သမ္မတထရမ့်အပြင်ကမ္ဘာကျော်ဘောလုံးသမားမက်ဆီနဲ့အင်တာမိုင်မီအသင်းပေါ်တွေဖြစ်တဲ့ Luis Suarez, Sergio Busquets နဲ့ Jordi Alba စတဲ့နာမည်ကြီးတွေလာကြီးခဲ့လို့ကမ္ဘာကျော် Pop အဆိုတော်Taylor Swift နဲ့ Kansas City Chiefs အသင်းကသူ့ရဲ့ချစ်သူ Kelsey Travis ကိုလာပြီးတော့အားပေးခဲ့ပါတယ် Philadelphia Eagles အသင်းဟာ2018တုန်းကလည်းဒီပြိုင်ပွဲကိုတခါဘိုးဆွဲခဲ့တာကြောင့်ဒါ Eagles အသင်းအတွက်တော့ Super Bowl Champion ဆုကိုဒုတိယအကြိမ်ရရှိတာဖြစ်သလို Kansas City Chiefs အသင်းကို2023ခုနှစ် Super Bowl Final မှာရှုံးထတဲ့ရှုံးချွေးကိုလည်းပြန်ပြီးတော့ဆက်နိုင်လိုက်တာဖြစ်ပါတယ်ခင်ဗျာရောဘတ်ချန်ပီယံစ်လိရှုံးထွက်ပထမကြော်ပွဲစဉ်တွေကိုအင်္ဂါနေ့ကကစားခဲ့ကြတာမှာနာမည်ကြီး Real Madrid နဲ့ Manchester City တို့ထိတိုက်တွေ့ခဲ့ကြပြီးတော့နှစ်ဖက်အပြန်အလှန်ဂိုးတွေသွင်းပြီးတော့ Real ကအနိုင်ရသွားခဲ့ပါတယ်ဒီပွဲကိုတော့ Man City ရဲ့ ETF ခွင်းမှာကစားခဲ့ကြပြီးတော့လက်ရှိမှာကမ္ဘာအကောင်းဆုံးတိုက်စစ်မှုတွေလို့သတ်မှတ်ခံထားတဲ့ Mbappe နဲ့ Haaland တို့လည်းဂိုးတွေအပြန်အလှန်သွင်းခဲ့ကြပါတယ် Man City အတွက် Haaland က19မိနစ်မှာဂိုးအရင်သွင်းတာကို Mbappe ကဒုတိယပိုင်းမိနစ်60မှာပြန်ချေပါတယ်တခါမိနစ်80မှာတော့အငင်းပွားစရာပယ်နယ်တီကနေတဆင့်ဟာလန်ကမန်စီးတီးအတွက်ဒုတိယဂိုးထပ်သွင်းခဲ့ပြီးရှေ့ကဥဆောင်ခဲ့ပေမဲ့မန်စီးတီးရဲ့ဂိုးသမားနဲ့နောက်တန်းအမားတွေကနေ88မိနစ်နဲ့တန်ရာရအချိန်ပို2မိနစ်မှာမန်စီးတီးကစားသမားဟုံးနေဖြစ်ကြတဲ့ Brahim Diaz နဲ့ Jude Bellingham တို့ကနှစ်ဂိုးဆက်သွင်းသွားတာကြောင့်နောက်ဆုံးမှာ Real Madrid ကမန်စီးတီးကို3-2နဲ့နိုင်သွားခဲ့ပါတယ်။တနေ့ပွဲစဉ်ဒီမှာတော့ Germany က Dortmund ကပေါ်တူဂီက Sporting Lisbon ကိုလစ်ဘောမြို့မှာ3-9မရှိနဲ့နိုင်သွားခဲ့သလို PSG ကလည်းအဝေးခွင့်မှာ Brest ကို3-9မရှိနဲ့နိုင်ပါတယ်။တခါအီတလီကနာမည်ကြီး Juventus နဲ့ Netherlands က PSV ပွဲမှာတော့ Juventus က2-9နဲ့နိုင်သွားခဲ့ပါတယ်ခင်ဗျာ။ Final League ဘက်မှာတော့ Real Madrid နဲ့ Atletico Madrid တို့ရဲ့ Madrid Derby ကို Real Madrid အသင်းရဲ့ Bernabeu ကွင်းမှာကစားခဲ့ကြတာမှာအငင်းပွားစရာ Penalty နဲ့တစ်ဖက်တစ်ဂိုးစီတည်ကျသွားခဲ့ပါတယ်။Atletico Madrid ကဂိုးကိုတော့32မိနစ်မှာ Julian Alvarez က penalty ကနေသွင်းခဲ့ပြီးတော့ Real အတွက်ဂိုးကိုတော့မိနစ်50မှာ Mbappe ကသွင်းခဲ့တာပါ ရီယန်နီပြန်ချလော်ဒီကတော့ဒီပွဲသေးကြတော့တဲ့အပေါ်မှာစိတ်ပြတ်မိတယ်လို့ပြောပါတယ
်El equipo está decepcionado porque pensaba que merecía ganar hemos estado muy cerca pero
တဲ့င်းလုံးကတော့ဒီလိုတည်ကျသွားတဲ့အတွက်ပွဲရလက်အပေါ်စိတ်ပြက်မိပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်တဲ့နယ်လို့ထင်ပါတယ်။နိုင်လဲနိုင်ငံနီးလေးပါ။ဒါပေမဲ့ကျွန်တော်တို့အနေနဲ့အမှတ်ပေးစရာမှာထိဆုံးကရှိနေတဲ့အတွက်ဝမ်းသာရမှာပါ။ဒီနှစ်အမှတ်ပေးပွဲကနောက်ဆုံးပွဲအထိအကျိတ်နဲ့ဖြစ်ကြမှာပါ။ကျွန်တော်တို့အခုလိုဇယားထိတ်ကဥဆောင်နေတာကောင်းပါတယ
်။ Real နဲ့ Atletico Madrid အသင်းတို့တည်ကျသွားတဲ့အချိန်မှာ Barcelona အသင်းကတော့ Sevilla ကို၄ဂိုးတကူနဲ့နိုင်သွားခဲ့ပါတယ်။ဒါကြောင့်23ပွဲကစားပြီးတဲ့အချိန်မှာ Real Madrid အသင်းကအမှတ်50နဲ့ဇယားတိတ်ကနေဥဆောင်နေပြီးတော့ Atletico Madrid က49မှတ်နဲ့ဒုတိယ Barcelona က48မှတ်နဲ့တတိယရပြီးတော့အကျိတ်နဲ့ဖြစ်နေကြပါတယ်ခင်ဗျာ။ဒီနေ့နိုင်ငံဘက်မှာတော့ PSG အသင်းက Livia Luis Enrique ကိုနောက်ထပ်နှစ်နှစ်စာချုပ်သက်တမ်းထပ်တိုးလိုက်ပါတယ်။ဒါကြောင့် Luis Enrique ဟာ PSG အသင်းမှာလာမယ့်2029ဘောလုံးရာသီအကုန်ထိနီးပြဖြစ်နဲ့ရှိသွားမှာဖြစ်တယ်လို့ PSG အသင်းကကြေညာပါတယ်။ဒါပြန် PSG အသင်းဟာနောက်တန်းလူဟာကီမီ၊နူနိုမန်ဒက်စ်နဲ့အလဲတန်းကစားသမားဗဒီညာတို့ကိုလည်း2029ခုနှစ်အကုန်အထိစာချုပ်သက်တမ်းတွေတိုးလိုက်ပါတယ်။ပြီးခဲ့တဲ့ဘောလုံးရာသီမှာ PSG နီးပြဖြစ်လာခဲ့တဲ့ Luis Enrique ဟာသူ့ရဲ့ပထမဘောလုံးရာသီမှာပဲ PSG အသင်းကိုပြည်ရဲစုဖလား3ခုကိုရအောင်လုပ်ပေးနိုင်ခဲ့ပြီးတော့ဒီနှစ်မှာလည်းအမပေးစရာထိတ်ကနေဦးဆောင်နေတာဖြစ်ပါတယ်ခင်ဗျာ။ဒီဘက်ထဲမှာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Spain နဲ့ Real Madrid နောက်တန်းလူဟောင်း Sergio Ramos ဟာ Mexico နိုင်ငံ Monterrey အသင်းမှာကစားဖို့သဘောတူလိုက်ပြီးဖြစ်ပါတယ်။အသက်38နှစ်ရှိဖြစ်တဲ့ Sergio Ramos ကိုတနစ်စာချုပ်ချုပ်လိုက်တာဖြစ်တယ်လို့ Monterrey အသင်းကပြီးခဲ့တဲ့ကြာသပတေးနေ့မှာကြေညာပါတယ်။ Monterrey အသင်းဟာလာမယ့်ဇွန်လမှာကစားမယ့်ကမ္ဘာ Club Champion များဖလားကိုဝင်ကစားဖို့ရှိနေတဲ့အတွက် Sergio Ramos ကိုဒီကမ္ဘာ Club Champion များဖလားဘောလုံးဝင်းမှာတခါထပ်ပြီးတော့ပရိသတ်တွေတွေ့ကြရမှာဖြစ်ပါတယ်ခင်ဗျာ Ramos ကအခုလို Mexico Club အသင်းမှာအစားချုပ်ချုပ်လိုက်တဲ့အချိန်မှာပဲ Real Madrid အသင်းမှာသူနဲ့အတူကစားဖို့ဖြစ်ခဲ့တဲ့ Brazil နောက်ခံလူ Marcelo ကတော့ဘောလုံးသမားဘဝကနေအနားယူပြီးလို့ပြီးခဲ့တဲ့ February 6ရက်နေ့မှာစင်ညာလိုက်ပါတယ် Marcelo ကတော့သူ့ရဲ့ကစားသမားဘဝကဒီမှာပြီးဆုံးပြီဖြစ်ကြောင်းဒါမဲ့ဘောလုံးအတွက်သူ့အနေနဲ့အများကြီးလှုပ်ပေးနိုင်သေးကြောင်းနဲ့အရာအားလုံးအတွက်ကျေးဇူးတင်တယ်ဆိုပြီးတော့သူ့ရဲ့လူမှုကွန်ရက်ကနေပြောထားပါရယ် Real Madrid ဥက္ကဋ္ဌ Florentino Perez ကတော့ Marcelo ဟာ Real Madrid အသင်းမှာရောကမ္ဘာဘောလုံးသမိုင်းမှာပါအကောင်းဆုံးနောက်ခံလူတွေကတယောက်ဖြစ်တယ်ဆိုပြီးတော့ဂုဏ်ပြုပြောဆိုထားပါရယ်အသက်36နှစ်ရှိဖြစ်တဲ့ Marcelo ဟာ Real Madrid အသင်းမှာ2008ခုနှစ်ကနေ2022ခုနှစ်အထိပွဲပေါင်း946ပွဲကစားခဲ့တာဖြစ်ပြီးတော့Real တင်းနဲ့အတူ La Liga 6ကြိမ်နဲ့ Champions League 5အကြိမ်အပါအဝင် Super La Liga 25ခုရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ Video ကထုတ်လွှင့်ပြီးသည်မြတ်အပတ်စဉ်ကဏ္ဍနဲ့ Video သတင်းနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ဇီကိုစာရေးသားမဲ့ Email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုပြောပြသွားမှာပါဗျာအမေရိကန်သမ္မတဒိုနယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာတယ်လီဖုန်းဆက်သွယ်စကားပြောခဲ့ကြပြီးသုံးနှစ်နီးပါးကြာနေပြီဖြစ်တဲ့ရုရှားယူကရိန်းစစ်ပွဲအဆုံးသတ်နိုင်ရေးအတွက်ယူကရိန်းခေါင်းဆောင်နဲ့ဆွေးဆက်ညှိနှိုင်းမှုချက်ချင်းစတင်ဖို့သဘောတူညီခဲ့ကြောင်းဗိုလ်ထုနေကကြေညာလိုက်ပါတယ်ယူကရိန်းသမ္မတဇယ်လန်စကီကိုလည်းအခုလိုပြောဖို့လုပ်နေပြီလို့သမ္မတထရန့်ကသူ့ရဲ့ True Social Media မှာရေးပါတယ်အမေရိကန်မျိုးသားထောင်လိုင်းညွှန်ကြားမှုအဖြစ်သမ္မတဒိုနယ်ထရန့်ရွေးချယ်ထားတဲ့ To Be Gabbard ကိုအတက်လွတ်တော်မှာဗိုလ်ထုနေကအတည်ပြုလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုထောင်လိုင်းရန်တရာပြန်လည်ပြင်ဆင်ရေးထရန့်ရဲ့ကြိုးပမ်းချက်တွေဟာ$80 ပဲရှိနေပါတယ်။အမေရိကန်သမ္မတဒိုနယ်ထရန့်ဟာအကောက်ခွန်မူဝါဒတွေနဲ့အတူအတိုးနှုန်းလျှော့ချဖို့တွန်းအားပေးမယ်လို့ကြေညာပါတယ်။ငွေကြေးဖောင်းပွားမှုနဲ့ကုန်သွယ်ရေးစစ်ပွဲပေါ်ပေါက်လာနိုင်တဲ့စိုးရိမ်ချက်တွေရှိနေပေမဲ့အမေရိကန်သွင်းကုန်တွေပေါ်အကွန်ခောက်တဲ့နိုင်ငံတိုင်းကိုအပြန်လှန်အခွန်စည်းကြပ်သွားဖို့စီစဉ်နေတယ်လို့ပြောဆိုလိုက်ပါတယ်။နောက်ဆုံးရသတင်းအချင်းချုပ်ကိုပြောပြခဲ့တာပါ။ဒီကနေ့မနေ့ထုတ်စီစဉ်ထုတ်လွှင့်နိုင်ဖို့ထုတ်လွှင့်မှုကတော့ကိုစံကျော်ဖြစ်ပါတယ်။ရုပ်သံမိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ VOA မနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီအထိဂျိုဒုစလောင်းကအပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ VOA ချစ်မိတ်ဆွေအားလုံးဘေးကင်းလုံခြုံပြီးတော့ အဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါသည်ခင်ဗျာ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ